Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေနိုမ29ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလိုမီတာ31 32 51နဲ့လိုင်းလိုမီတာ190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အရီထရီးယားနိုင်ငံရဲ့မြို့တော်အက်စမာရာမှာစနေနေ့ကကြီးမားတဲ့ပေါက်ကွဲတဲ့အသံ6တန်ကိုကြားရတယ်လို့အရီထရီးယားနိုင်ငံရဲ့အမေရိကန်အတန်ယုံကပြောလိုက်ပါတယ်။အရီထရီးယားနိုင်ငံရဲ့အိနီဂျင်အီသီယိုးပီးယားနိုင်ငံမှာတိုင်ဂရေးပြည်သူ့လွတ်မြောက်ရေးတပ် UTPLF တပ်ဖွဲ့အဖွဲ့တွေကိုအနိုင်ရလိုက်ပြီးလို့အီသီယိုးပီးယားဝန်ကြီးချုပ်အာဘီအမတ်ကကြေညာလိုက်ပြီးနိုင်ပိုင်းအကြာမှာခုလိုပေါက်ကွဲသံတွေကြားရတာဖြစ်ပါတယ်။အဲရီထရီးယားနဲ့နယ်စပ်အီသီယိုးပီးယားနိုင်ငံတိုင်ဂရေးဒေသမြောက်ပိုင်းကိုတပ်ဖွဲ့အဖွဲ့ကထိန်းချုပ်ထားတာပါ။တိုင်ဂရီဒေသရဲ့မြို့တော်မက်ကလေးကိုအစိုးရကလုံးဝပြန်ပြီးတော့ထိန်းချုပ်နိုင်လိုက်ပြီး TPLF သဘုံခေါင်းဆောင်တွေကတော့ထွက်ပြေးလွတ်မြောက်နေတော့မှာဖြစ်တယ်လို့အီသီယိုးပီးယားစစ်တပ်ကကြေညာပါတယ်။တိုင်ဂရီဒေသကတိုက်ပွဲတွေမှာအီသီယိုးပီးယားအစိုးရအဖွဲ့ရဲ့ပါဝင်ပေးဖို့ပြောတာကြောင့်အဲဒီဒေသကတိုက်ပွဲတွေမှာအီရီထရီးယားတပ်ဖွဲ့တွေလည်းပါဝင်ခဲ့တယ်လို့ TPLF ခေါင်းဆောင်တွေကအခုလအစောပိုင်းမှာပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့အီသီယိုးပီးယားအစိုးရကတော့ထပ်လဲလဲညှင်းဆို့ထားပါတယ်။ဒီတိုက်ပွဲတွေကြောင့်အီသီယိုးပီးယားနိုင်ငံနယ်စပ်မှာရှိတဲ့အဲရီထရီးယားဒုက္ခသည်9000 6000ကျော်ဟာလည်းအန္တရာယ်ရှိလာနေတယ်ဆိုပြီးတော့စိုးရိမ်မှုတွေတိုးလာနေပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံဂေါစနီပြည်နယ်ရှေ့ပိုင်းကစစ်ကြီးဆိုင်ခန်းနာမှာကြီးမားတဲ့ကားဘုံပေါက်ကွဲမှုဖြစ်ခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့ဝင် 30 ထက်မနည်းသေဆုံးခဲ့တယ်လို့အာဖဂန်အာဏာပိုင်တွေကပြောလိုက်ပါတယ်။ဒါပြန်ဒီဘုံကွဲမှုကြောင့်နောက်ထပ် 21 ယောက်ထပ်မနည်းဒဏ်ရာရသွားတယ်လို့လည်းပြည်နယ်လူထုကျန်းမာရေးအကြီးအကဲကဗျူရီကိုပြောပါတယ်။အချိန်တည်းမှာပဲတောင်ပိုင်းဇဘူးပြည်နယ်မှာနောက်ထပ်ကားဘုံတစ်လုံးတီးကြပေါက်ကွဲခဲ့တာကြောင့်3ယောက်သေဆုံးပြီးတော့20ကျော်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေက VOA ကိုပြောပါတယ်။ဒီတိုက်ခိုက်မှုကတော့ပြည်နယ်ကောင်စီအကြီးအကဲအက်ဒဂျန်ဟာဘာယန်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ပုံရပြီးတော့ထိခိုက်သေဆုံးသွားတဲ့သူတွေထဲမှာသူ့ရဲ့လုံခြုံရေးတအူးလည်းပါဝင်ခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲအတွင်းပင်ဆယ်ဗေးနီးယားပြည်နယ်မှာဒီမိုကရက်တစ်ပါတီသမ္မတအလောင်းဂျိုးဘိုင်ဒန်အနိုင်ရသွားတယ်ဆိုတာကိုအတည်ပြုချက်မပေးဖို့နဲ့အဝေးရောက်မဲတွေကိုမဲရလက်အဖြစ်မယူဖို့ Republican Party ဝင်တချို့ကတင်သွင်းခဲ့တဲ့အမှုကို Pennsylvania ပြည်နယ်တရားရုံးချုပ်ကစနေနေ့ကပယ်ချလိုက်ပါတယ်။ပြည်နယ်ထဲမှာစားရိတ်ကပြည်တဲ့မဲတွေပါဝင်မဲရလက်တွေကိုအတည်ပြုတဲ့ကိစ္စတားဆီးပေးဖို့အတွက်ပြည်နယ်ကိုစားပြု Republican အထက်လွှတ်တော်အမတ် Mike Kelly နဲ့တခြားပါတီဝင်တချို့ကပြည်နယ်တရားရုံးချုပ်မှာရှောက်ထားခဲ့တာပါ။ဒီရှောက်ထားတဲ့အမှုကိုပယ်ချဖို့ပြည်နယ်တရားရုံးချုပ်ကတညီတညွတ်ထဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။ပြည်နယ်ထဲမှာအဝေးရောက်မဲပေးနိုင်ရေးအစီအစဉ်တွေကိုခွင့်ပြုခဲ့ပြီးတနည်းအကြာမှတရားစွဲတာဖြစ်တာမို့ကန့်ကွက်နိုင်တဲ့အချိန်ထက်အများကြီးကျော်လွန်နေပြီလို့တရားသူကြီးတွေကပြောပါတယ်။တရားစွဲတဲ့သူတွေဘက်ကဆန္ဒမဲတမဲတောင်မှရင်ရေတက်တယ်ဆိုပြီးအခိုင်အမာပြောဆိုနိုင်ခြင်းမရှိဘူးလို့ပြည်နယ်တရားရုံးချုပ်တရားသူကြီးဒေးဗစ်ဝိုက်ကပြောပါတယ်။ပြည်နယ်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ဟာဒီမိုကရက်တစ်အတွက်နောက်ထပ်အောင်ပွဲဖြစ်တယ်လို့လည်းပြည်နယ်ရှင်းနေချုပ်ကပြောပါတယ်။ပြီးခဲ့တဲ့2016ခုနှစ်တုန်းကသမ္မတ Trump ဟာ Pennsylvania ပြည်နယ်မှာအနိုင်ရခဲ့ပေမဲ့ဒီနှစ်မှာတော့ Joe Biden ကသမ္မတ Trump ကိုမဲရီအတွက် 8,000 ကျော်နဲ့အနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ။အင်္ဂလိပ်ရေလက်ကြားကိုတရားမဝင်ဖျက်ချော်ပြီးတော့ရွှေပြောင်းအခြေချနေထိုင်တာတွေကိုအဆုံးသတ်ဖို့ရည်ရွယ်တဲ့သဘောတူစာချုပ်တစ်ရပ်ကို Britain နဲ့ပြင်သစ်နိုင်ငံတို့ဒီနေ့မှာလက်မှတ်ရေးထိုးလိုက်ကြပါတယ်။လက်မှတ်ဒီဇင်ဘာ1ရက်နေ့ကစပြီးတော့ပြင်သစ်နိုင်ငံရဲ့ကမ်းခြေတွေမှာကင်းလေတာတွေကိုနှစ်ဆတိုးလုံသွားမှာဖြစ်သလိုရွှေပြောင်းအခြေချနေထိုင်မဲ့သူတွေကိုထောက်လှမ်းနိုင်ဖို့အတွက်အဝေးထိန် drone တွေနဲ့ radar တွေအပါအဝင်နည်းပညာတွေကိုအသုံးပြုသွားမှာဖြစ်တယ်လို့လည်းဗြိတိန်ပြည်ထောင်စုဝန်ကြီးပရတီပတဲလ်ကပြောပါတယ
် This new package today that I have just signed with my French counterpart
ဒီသဘောတူညီချက်ကရေလက်ကြောင်းကိုဖျက်ဖို့အလားအလာလုံးဝမရှိအောင်နိုင်ငံလုံးကိုလုပ်ပေးလိုက်တာဖြစ်တယ်လို့ပတဲလ်ကပြောပါတယ်ဒီလိုရွှေပြောင်းနေထိုင်မှုတွေကိုတိုက်ဖျက်ဖို့အတွက်ဗြိတိန်ကပြင်သစ်နိုင်ငံကိုလွန်ခဲ့တဲ့ဆယ်နှစ်အတွင်းမှာဒေါ်လာသန်း100နီးပါးလောက်ပေးခဲ့တယ်လို့ပြောပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ1ရက်နေ့ကနေဩဂတ်စ်လအထိဒီရေလက်ကြားကိုလူ6000လောက်ဖျက်ကျော်ဖို့ကြိုးပမ်းခဲ့ကြပါတယ်ပြီးခဲ့တဲ့စက်တင်ဘာလထဲမှာတော့ဒီရေလက်ကြားကိုဖျက်ပြီးဗြိတိန်နိုင်ငံထဲကိုဝင်ရောက်ဖို့ကြိုးစားခဲ့တဲ့သူ1300ကိုတားဆီးနိုင်ခဲ့ပြီးခဲ့တဲ့စက်တင်ဘာလကတော့ဒီရေလက်ကြားကိုဖျက်ပြီးတော့ဗြိတိန်နိုင်ငံထဲကိုဝင်ရောက်ဖို့ကြိုးစားခဲ့တဲ့သူ1300ကိုတားဆီးနိုင်ခဲ့တယ်လို့ပြင်းထန်အာဏာပိုင်တွေကပြောပါတယ်ဗြိတိန်ကိုသွားဖို့အတွက်ဒီရေလက်ကြောက်ကိုဖျက်ရင်ဒီနှစ်မှာ9ယောက်သေဆုံးခဲ့ပြီးတော့ပြီးခဲ့တဲ့နှစ်ကတော့4ယောက်သေဆုံးခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ9မီတာ31 kHz 6833ညလိုင်းဒိုမီတာ32 kHz 6383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တင်းတွေမှာ highlight မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်ဗြိတိန်မှာကိုရိုနာဗိုင်းရပ်စ်ကွယ်ဆေးခွင့်ပြုချက်မရသေးခင်နဲ့ထုတ်လုပ်ဖြန့်ချိရာတွေမလုပ်နိုင်သေးခင်မှာယောဂကုသမှုနှုန်းမြင့်တက်နေတာကိုထိန်းချုပ်ဖို့ပို့ပြီးတော့တင်းကျပ်တဲ့စီမင်းတွေချမှတ်ဖို့အတွက်ဥပဒေပြုအမတ်တွေကိုဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတိုက်တွန်းထားပါတယ်။အခုလက်ရှိချမှတ်ထားတဲ့စီမင်းတွေကအင်္ဂါနေ့မှာတက်မှတ်ရဲ့ကုံဆုံးမှာဖြစ်ပြီးအသစ်ချမှတ်မဲ့ကန့်သတ်ချက်တွေက96ရာခိုင်နှုန်းလောက်အထိပို့ပြီးတော့တင်းကျပ်တဲ့စီမင်းအဆင့်နှစ်နဲ့ချမှတ်သွားမှာပါ။ဗြိတိန်နိုင်ငံဆေးရုံတွေမှာပထမအထောက်အကွယ်ဆေးတွေကိုဒီဇင်ဘာ9ရက်နေ့လောက်ကစပြီးရနိုင်မယ်လို့အစိုးရကခန့်မှန်းထားပါတယ်။ဥရောပမှာဗြိတိန်ကကူးစက်မှုအဆိုးဆုံးဖြစ်ပြီးအခုထိ COVID-19 ကြောင့်သေဆုံးသူ 9,800 ကျော်ရှိပါတယ်။အခုဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ရဲ့အသစ်ချမှတ်မဲ့စီမင်းတွေအပေါ်မှာပါလီမန်ကအင်္ဂါနေ့မှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးမှာအောင်မြင်မှုရခဲ့တဲ့တောင်ကိုရီးယားမှာအခုလက်တလောကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာတာကြောင့်နေ့တစ်ခုပွဲတော်ကျင်းပအကွင်ကိုပိတ်ပင်ထားပါတယ်။အမေရိကန်မှာရေကောက်ခံသမ္မတဂျိုးဘိုင်ဒန်ကကိုဗစ် -19 တိုက်ဖျက်ရေးအကြံပေးအဖွဲ့ဝင်အသစ်၃ယောက်ရဲ့အမည်တွေကိုထုတ်ဖော်ကြေညာခဲ့ပါတယ်။တကမ္ဘာလုံးကိုဗစ် -19 ကူးစက်သူ62သန်းရှိတယ်လို့ Johns Hopkins တက္ကသိုလ်စီးရင်တွေကဖော်ပြပါတယ်။အမေရိကန်နိုင်ငံကကူးစက်သူ73သန်းနဲ့တကမ္ဘာလုံးမှာကူးစက်မှုနှုန်းအများဆုံးဖြစ်ပြီးအိန္ဒိယက9သန်းနဲ့ဘရာဇီးလ်မှာ6သန်းရှိပါတယ်။အခုထိတကမ္ဘာလုံးကိုဗစ် -19 ကြောင့်သေဆုံးသူက1.5သန်းရှိပါတယ်ရှင်။အာရှတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်နေရမှာဟောင်ကောင်မှာအတူပြည်လူနာ115ယောက်နဲ့လေးလအတွင်းကူးစက်မှုနှုန်းအမြင့်ဆုံးကိုရောက်နေပါတယ်။အဲ့ဒီထဲမှာပြည်တွင်းကူးစက်သူက109ယောက်ရှိပါတယ်။လောလောဆယ်ထိဟောင်ကောင်မှာစုစုပေါင်းအတူပြည်လူနာ6200ကျော်နဲ့သေဆုံးသူ109ယောက်ရှိပါတယ်။မြောက်ကိုရီးယားမှာတော့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအစီအစဉ်တည်းရဲ့အနေနဲ့မြောက်ကိုရီးယားအစိုးရကသူတို့ရေးပိုင်တဲ့အတွင်းစီမင်းကန့်သတ်ချက်တွေကိုထပ်ပြီးတော့တင်းကျပ်ထားတယ်လို့ KCNA သတင်းကဖော်ပြပါတယ်။မြောက်ကိုရီးယားမှာပြည်လေပြင်းတွေငါဖမ်းနိုင်တဲ့စားချက်လုပ်ငန်းတွေကိုတားမြစ်ထားတယ်လို့တောင်ကိုရီးယားကပြောပြီးနှစ်ရက်ကြာမှအခုလိုစီးမင်းတွေကန့်သတ်လိုက်တာပါ။ဒါပေမဲ့မြောက်ကိုရီးယားမှာအတူပြူလူနာရှိတယ်လို့တခါမှတရားဝင်ထုတ်ပြန်ခြင်းမရှိသေးသလိုဒီပေါ်ပြပကျွမ်းကျင်သူတွေကမေးခွန်းထုတ်နေကြပါတယ်။အိန္ဒိယမှာတော့ဒီကနေ့ COVID-19 တည်ပြူလူနာ42,000နီးပါးရှိတဲ့အတွက်ကူးစက်သူအရေအတွက်9,000အောက်ကိုကျဆင်းလာတာသတင်းလေးပတ်ရှိနေပါပြီ။အခုဒီကုဆတ်သူပေါင်း 9.3 သန်းနဲ့တည်ဆုံးသူစုစုပေါင်း 36,600 ကျော်ရှိပါတယ်။ကမ္ဘောဒီးယားမှာတော့ပြည်တွင်းကုဆတ်မှုအနေနဲ့မိသားစု6ယောက်နဲ့နောက်ထပ်အမျိုးသားတစ်ယောက်ရောဂါကုဆတ်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကမ္ဘောဒီးယားမှာအခုဒီ COVID-19 ကုဆတ်သူ315ယောက်ရှိပြီးအတော်များများကပြည်ပကုဆတ်မှုတွေဖြစ်ပါရဲ့ရှင်။အိန္ဒိယနိုင်ငံမှာလည်းဆိုက်ပျိုးရေးကဏ္ဍအပေါ်ကန့်သတ်ချက်တွေဖယ်ရှားလိုက်တဲ့ဆိုးရွားရဲ့ဥပဒေသစ်အပေါ်မှာမကြည်နပ်တာကြောင့်ထောင်နဲ့ချီတဲ့လယ်သမားတွေညူဒေလီမြို့မှာဒီကနေ့တနင်္ဂနွေနေ့မှာလည်းဆက်ပြီးတော့ဆန္ဒပြနေကြပါတယ်။ခုလိုလယ်သမားတွေမကြည်မနပ်ဖြစ်နေတဲ့ကိစ္စအတွက်ဆန္ဒပြခေါင်းဆောင်တွေလယ်သမားသမဂ္ဂအဖွဲ့တွေနဲ့ဒီဇင်ဘာ3ရက်ဆွေးနွေးဖို့ဖိတ်ခေါ်ထားတယ်လို့ဆိုးရွားကပြောပါတယ်။ဥပဒေပြဋ္ဌာန်းချက်အသစ်တွေရလဲသမားတွေအနေနဲ့သူတို့လေယာထွက်ကုန်တွေကိုဝယ်လေကြီးတွေအပါဝင်ဘဲသူကိုမဆူရောင်းချနိုင်တာပါ။လက်ရှိမှာသူတို့ထွက်ကုန်တွေကိုအစိုးရလက်ကမ်းဆေးတွေကိုတင်သွင်းရတာဖြစ်ပြီးဒီပေါ်အနည်းဆုံးဈေးသတ်မှတ်ချက်အမှတ်ကန်ရှိပါတယ်။ဥပဒေသေးအရာဈေးကွက်မှာလွတ်လွတ်လပ်လပ်ရောင်းချနိုင်မယ်လို့အစိုးရကပြောပေမဲ့ဈေးကွက်အပြိုင်ဆိုင်ဖြစ်လာရင်သူတို့ထွက်ကုန်တွေကိုဈေးပေါ်ပေါ်နဲ့ရောင်းလိုက်ရတာမျိုးဖြစ်နိုင်တဲ့အပေါ်မှာတနိုင်တပိုင်လေလုပ်ငန်းလုပ်ကိုင်နေတဲ့သူတွေကစိုးရိမ်နေကြတာဖြစ်ပါတယ်။လေယာဆိုင်ပြည်ဆိုင်ရာပြည်ပင်ပြောင်းလဲတဲ့အနေနဲ့ပြည်ရန်ကျဲအစ်စ်တွေကိုဝန်ကြီးချုပ်နရင်ဒရာမိုဒီကစက်တင်ဘာလတုန်းကဆက်ပြီးတော့မိတ်ဆက်ခဲ့တာပါဒီလိုအစ်စ်ပြင်ဆင်မှုတွေကနေလေသမားတွေရပိုင်ခွင့်နဲ့အခွင့်အရေးအစ်စ်တွေရနိုင်လိမ့်မယ်လို့မိုဒီကဒီကနေ့ရေဒီယိုကပြောကြားတဲ့မင်္ဂလာမှာပြောကြားခဲ့ပါတယ်ရှင်လက်ဝဲလောကကနေအနားယူခဲ့တဲ့နာမည်ကျော်အမေရိကန်ဟဲဗီဝေးလက်ဝဲသမားမိုက်တိုက်ဆန်တယောက်15နှစ်အကြာမှာလက်ဝဲဂျိုးဝိုင်းနဲ့ကိုတစ်ခေါက်ပြန်ပြီးတော့ဝင်ရောက်လာခဲ့ပါတယ်အသက်54နှစ်အရွယ်ကမ္ဘာ heavyweight champion ဟောင်းမိုက်တိုက်ဆန်ဟာအသက်52နှစ်အရွယ် Ryan Jones Jr. နဲ့စနေနေ့ကတရုတ်ပြထိုးတက်ခဲ့တာပါဒီပွဲဟာအသက်ဝင်လာပြီးတော့တည်ရင်နဲ့အဆုံးသတ်သွားခဲ့ပါတယ်ထိုးတက်ချိန်မှာလက်ဝဲသမားနှစ်ဦးစလုံးသူတို့ရဲ့ထိုးတက်ဟန်တွေကိုပြန်လည်ပြသနိုင်ခဲ့ပြီးတိုက်ဆန်ကတိတိတတ်တာအနိုင်ရဟန်ပေါ်ပြီးမယ်လို့ WBC ဒိုင်းတွေကတည်ရည်ပွဲဖြစ်သတ်မှတ်လိုက်ပါတယ် California ပြည်နယ် Los Angeles မြို့အလယ်က Staples Center အကစားကွင်းမှာတိုက်ဆန်နဲ့ဂျုံစုက2မိနစ်စီနဲ့ပွဲကြီးစုစုပေါင်း10ပွဲထိုးတက်ခဲ့တာဖြစ်ပြီးပွဲချီအလုံးအပြီးမှာတော့နှစ်ဦးစလုံးပြိုင်ပွဲကိုအားရကျင်းတဲ့လို့ပြောပါရယ် ကမ္ဘာ heavyweight dan champion Mike Tyson ဟာ15နှစ်ကြာလက်ဝဲကျိုးဝိုင်းအတွင်းကပျောက်ကွယ်နေတာကနေစနေနေ့ကအခုလိုတည်ယူပြပွဲနဲ့ကျိုးဝိုင်းတွေကိုပြန်ပြီးတော့ဝင်ရောက်လာခဲ့တာပါ။အခုပွဲကတည်ယူပြပွဲဖြစ်ပြီးတော့တည်ရင်နဲ့အဆုံးသတ်ခဲ့ပေမဲ့ Mike Tyson ကငယ်စဉ်ကသူ့ရဲ့နာမည်ကျော်ဆွေးမွေးဖွဲ့ရာထိုးခွက်တင်နဲ့ပရိသတ်စိတ်ဝင်စားအောင်ပြန်ပြီးတော့လုပ်ပြနိုင်ခဲ့တဲ့အတွက်ဒီပွဲဟာသူ့ရဲ့ဘဝတည်ကိုဖွင့်လှစ်ပေးနိုင်ပွဲရှိတယ်လို့ခန့်မှန်းရပါတယ်။နောက်နေ့ထဲမှာလည်းအခုလိုပွဲစဉ်တွေကိုဆက်လုပ်သွားဖို့ရှိပြီးMike Tyson အနေနဲ့နောက်တစ်ပွဲဖြစ်ဥရောပက heavyweight လက်ဝဲသမားတစ်ယောက်နဲ့ Monte Carlo မှာထိုးသတ်ဖို့ရှိပါရဲ့ရှင်ဒေါ်ရာရှင်များရှင်တင်းငူနေနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင
်ရခိုင်ပြည်နယ်မှာစစ်ပွဲတွေဆုံးသတ်ပြီးရွေးကောက်ပွဲပြန်လည်ကျင်းပနိုင်ရေးဂျပန်နိုင်ငံကကြောင်းဝင်စူးစမ်းပေးနေတဲ့အပေါ်ရွေးကောက်ခံရခိုင်တိုင်းရင်းသားရေးရာဝန်ကြီးကကြိုဆိုလိုက်ပါတယ်။မြန်မာနိုင်ငံမျိုးသားပြည်လဲတည်မြက်ရေးဆိုင်ရာဂျပန်စိုးရကိုယ်စားလှယ်ရဲ့ရခိုင်ခီးစဉ်ကနေဂျပန်တို့ကြောင်းဝင်ကူညီဖြည့်ရှင်းပေးနိုင်မှုရခိုင်ပြည်သူတွေဘက်ကဘလို့တုံ့ပြန်တယ်လဲဆိုတာကိုကျွန်မစုမုံစူးစီးတင်ပြပေးကြပါတယ်။စီးအတင်းမာမှုတွေရှိနေတဲ့ရခိုင်ပြည်နယ်တွေကဘူးသီးတောင်မြို့နယ်နဲ့ကြောက်တော်မြို့နယ်တွေစီမြန်မာနိုင်ငံမျိုးသားပြည်လဲတင်မြက်ရေးဆိုင်ရာဂျပန်ဆိုရအထူးကိုယ်စားလှယ်လက်ဖြင့်ဂျပန်နီပွန်ဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌမစ္စတာယိုဟီဆာဆာကာဝါဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုနဲ့အတူတက်မတော်ရဟတ်ရင်နေနဲ့မနေ့စနေနေ့တုန်းကသွားရောက်ခဲ့တာပါမြန်မာနိုင်ငံမျိုးသားပြည်လဲတင်မြက်ရေးဆိုင်ရာဂျပန်ဆိုရအထူးကိုယ်စားလှယ်ဟာရခိုင်ဒေသခံပြည်သူတွေရင်ဆိုင်နေရတဲ့စီးပွားရေးပညာရေးကျန်းမာရေးဆိုင်ရာကိစ္စတွေနောက်ဒေသတွင်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့အစိုးရတပ်တို့ကြားလက်နက်ကိုင်ပြည်ပခါတွေဖြစ်ပွားနေတဲ့အခြေအနေနဲ့2020ရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့အတွက်ဒေသခံတွေရဲ့သဘောထားတွေကိုကိုယ်တိုင်တွေ့ဆုံမေးမြန်းခဲ့သလိုရခိုင်တိုက်ပွဲဆောင်ပြည်သူတွေလိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာထောက်ပံ့ရေးပစ္စည်းတွေကိုလည်းလှူဒန်းခဲ့ပါတယ်မြန်မာနိုင်ငံမျိုးသားပြည်လဲတည်မြဲရေးဆိုင်ရာဂျပန်ဆိုရအထူးကိုယ်စားလှယ်ရဲ့ရခိုင်ခီးစဉ်ပေါ်မှာလက်ရှိရခိုင်မျိုးသားလွတ်တော်ကိုယ်စားလှယ်2020ပြည့်နှစ်ရွေးကောက်ခံရန်ကုန်တိုင်းရဲ့ရခိုင်တိုင်းရင်းသားရေးရာဝန်ကြီးမတ်ထူမေကအခုလိုသုံးသပ်ပါတယ
်။အခုလိုမျိုးနေပြီးတော့ကျမတို့ဒီဂျပန်နိုင်ငံရဲ့ဂျောင်းဝင်ဖြန့်ဖြေးမှုသာရှိခဲ့မယ်။အဲပြီးလို့ရှိရင်ရွေးကောက်ပွဲတွေကျင်းပနိုင်မယ်။ဒီငင်းချမ်းရေးဖြစ်စဉ်ထဲမှာနေပြီးတော့စစ်ဆက်ညှဉ်းနှိုင်းပေးမဲ့နိုင်ငံတွေနဲ့ပါဝင်လာမယ်ဆိုလို့ရှိရင်တော့အဲကျမတို့အနေနဲ့ကြိုးဆိုပါတယ်။ဘာကြောင့်လဲဆိုတော့ဂျောင်းဝင်ဖြန့်ဖြေးပြီးတဲ့နိုင်ငံဟာတမတ်တမတ်ကြမယ်။တကယ်တမ်းပြည်သူအကျိုးစီးပွားကိုယူဆောင်လာနိုင်တဲ့အခြေအနေမျိုးမှာဖြစ်မယ်ဆိုလို့ရှိရင်တော့ကျမတို့အတွက်အကောင်းဆုံးဖြစ်ပါတယ်ဒီအစိုးရရောတမတော်ရောအေးအေးပေါ့နော်ဒီအဖွဲ့တွေကနေပြီးတော့ဒီခိုင်ခိုင်မာမာနဲ့ကျမတို့စတင်ဖို့လိုပါမယ်အဲအဲ့လိုမှသာနေပြီးကျမတို့ပြည်သူတွေလိုလားတဲ့ငင်းငယ်ရေးကိုပေါ်ဆောင်နိုင်မှာဖြစ်ပါတယ်ခဲလို့ဒါဂျပန်နဲ့မဟာမိတ်နိုင်ငံတချို့တွေကဒါပါဝါမင်းဆိုလို့ရှိရင်တော့ပို့ပြီးတော့ကျမတို့အနေနဲ့အဲတင့်တော်တယ်ဒါပေမဲ့ဒီဂျောင်းဝင်ပြန်ပြေမှုဆောင်ရွက်တဲ့ခါမှာလည်းဒီမြန်မာနိုင်ငံရဲ့ Federal Foundation ပေါ်မှာအခြေခံတဲ့ဂျောင်းဝင်ပြန်ပြေမှုဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်တော့ကောင်းမွန်တဲ့အခြေအနေတရလို့ကျမတို့တုံ့တက်လို့ရပါတယ်ရှင
့်စီးရေးပရိပခသာမကကာယောဂါ COVID အနေနဲ့ပါရင်ဆိုင်နေရတဲ့ရခိုင်စစ်ဆောင်ပြည်သူတွေရဲ့အရေးကူညီပေးတဲ့အတွက်ရောဂျပန်ဆိုရကိုယ်စားလှယ်ဘက်ကရခိုင်ဒေသခံတွေနဲ့ကွင်းစင်းတွေ့ဆုံဆွေးနွေးမှုကိုကမန်မျိုးသားတူးတက်ရေးပါတီရဲ့ဒုက္ခဥတီငွေကကြိုဆိုပါတယ
်ဒီဂျပန်သားမကြီးကိုယ်တိုင်ကျောင်းဝင်စစ်စားညှိနှိုင်းပေးတာနဲ့ပတ်သက်လို့တော့ကျွန်တော်တို့ကကြိုးစားပါတယ်ဒါရခိုင်ပြည်နယ်ရဲ့ငင်းချမ်းရေးစစ်နဲ့စီးရေးအလားအလာမျိုးကျွန်တော်တို့ဆော့ဆနိုင်တဲ့အနေအထားမျိုးဖြစ်လာနိုင်စရာအကြောင်းရှိတယ်လို့ကျွန်တော်ကမြင်ပါတယ်ကျွန်တော်ရခိုင်မှာအခြေအနေတွေအများကြီးရှိပါတယ်ဗျာကျွန်တော်စီးပဋိပက္ခတွေရှိတယ်နောက်စစ်ဘေးရှောင်တွေရှိတယ်ဒီတစ်ခါကြားထဲမှာကိုဗစ်ပြဿနာနဲ့ဆိုတော့တော်တော်လေးကိုဟိုဒေသခံပြည်သူတွေကအခြေခတ်ပေါင်းများများစွာနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့အနေအထားပေါ့ဒီဂျပန်အစိုးရကသူညီဒါကတော့ဒီရခိုင်ပြည်နယ်အတွက်လည်းအကျိုးရှိသလိုဒီတောင်စုအစိုးရအတွက်လည်းလမ်းစာတစ်ခုဖြစ်သွားလိမ့်မယ်အဲ့လိုကျွန်တော်ကတော့မြင်ပါတယ
်လက်တလောအပြည့်ရပြီးတော့တိုက်ပွဲတွေညီသက်စာပြုနေတဲ့ရခိုင်ပြည်ရဲ့ငင်းငင်းရေးဖြစ်စဉ်တိုးတက်လာနိုင်ရေးဂျပန်ပါဝင်လူပုဂ္ဂိုလ်ဖွဲ့စည်းတွေရဲ့ဂျာဝင်စစ်ဆက်ညှိနှိုင်းမှုတွေရဲ့အလားအလာပေါ်မှာနိုင်ငံရေးအကဲခတ်ဥမမောင်ဆိုကလည်းအခုလိုသုံးသပ်ပါတယ်
လုံးလုံးပြန်မှာတော့တက်နေအေးနဲ့အပြည့်ရမယ်အောင်လို့ဒီငင်းကြည့်တာကြည့်ရတယ်ဗျာဒါတော့လက်တွေ့ကြတယ်ကြည့်ရတယ်ဗျာဟုတ်ဒီချင်းကြီးကတော့ဂျပန်ရဲ့ဝင်ရောက်ပြည်ကညင်းမြေပေါင်းနေရတဲ့လူတွေပြောပါမယ်အဲ့တော့အဲ့ဒီဒီတစ်ခါကြတော့ဒီကြိုးစားနေကြတာတော့အဲ့မှာနောက်ဆက်တွေ့ရတော့ကျင်းပတိုင်းကြီးတွေကြိုးစားနေတယ်ဘယ်လောက်ထိအောင်မြင်နေလဲဆိုတော့ကျွန်တော်ဆောင်ကြည့်နေအောင်လို့ထင်ပါတယ်အင်းဒီပါတီနဲ့တွေ့ရချင်းမှာလည်းဒီနေ့ဒီဒုက္ခတွေကြည့်တယ်လာမပိန်တမ်းလို့ရှိရဲ့ဒီစီးကိုကြည့်နေဆိုပြီးတော့ခရီးကြီးပြေးတော့ကြရပါလား
ဖြစ်မှာလည်းဒီလိုပြီးအောင်ဆန်းပြီးဖြစ်လာနိုင်နေလို့ပဲတွေ့ရမှာတော့
ဒီလနိုဝင်ဘာလဇာမိုင်းတို့ကမြန်မာနိုင်ငံမျိုးသားပြည်လဲတင်းမြဲရေးဆရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်ဟာနိုင်ငံတော်ဤတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နောက်တက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့ပါနေပြည်တော်မှာတီးခြားစီတွေ့ဆုံခဲ့ပြီးရွေးကောက်ပွဲဆရာကိစ္စရက်တွေနဲ့မြန်မာငြိမ်းချမ်းရေးအခြေအနေတွေကိုလည်းဆွေးနွေးခဲ့ကြပါတယ်ရှင်ကျွန်မစုမမ
ကျန်တော်ဝင်းမင်ပါတမရကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့လာမယ့်နှစ်မှာအနားယူမယူပေါ်ပေါ့ကြာနေကတမရသတင်းစာရှင်းလင်းပွဲတဲ့မိခဲ့ရမှာတမရပြန်ချာရေးဖွဲ့ကထဗိုလ်ချုပ်ဇော်မင်းထွန်းကဥပဒေတိုင်ဖြစ်မှာပါလို့ဆိုလိုက်တာကဘလူအထိပ်ပဲထပ်ပြီးအရေးပါတာကိုသူတည်တည်တူနဲ့တမရရရှိဝင်းကြီးဟောင်းတူကိုမေးထားပါတယ်တကောင်းနိုင်ငံရေးလေးလာမှုအဖွဲ့မှုဆောင်ဒါရိုက်တာကိုရဲမျိုးဟင်းကဒီဥပဒေတိုင်းဆိုရမှာဘယ်အမိဥပဒေကိုရည်ညွှန်းမှမရှင်းဘူးလို့အခုလို့ရှင်းပြပါတယ
်။2015နှစ်ပြည့်ရင်လာယူမယ်ဆိုတဲ့ဟာကိုကြီးညင်းပြီးတော့ပူကာပြီးပြောနေကြတာမျိုး။အခုတော့ညာနဲ့ဥပဒေကိုပြောရင်တက်မလို့အရာရှိကလိုအပ်တယ်ဆိုရင်တက်ပြီးတော့မှတန်းတူပြီးတော့တောင်းထမ်းဆောင်လို့ရတယ်။
နိုင်ငံရေးလေးလာသုံးသက်သူပြန်ချာရေးဝန်ကြီးဟောင်းဦးရဲထွတ်ကလည်းဒီတက်တန်းပေါ်အမိဥပဒေနှစ်ခုရှိတာကိုတစ်ခုစီအခုလို့ရှင်းပြပါတယ်
။ပထမတစ်ခုကတော့နောက်ဆုံးအတည်ပြုတာပဲတန်တနာကောင်စီကာကွယ်ရေးဝန်ထမ်းကကောင်စီအမိန်က65နှစ်ချီတာဝန်ထမ်းဆောင်ဝင်ရှိတယ်ဆိုတာပါပါတယ်။ဒါမဲ့1984ခုနှစ်ကထုတ်ထားတဲ့ကာကနာကောင်စီအမိန်တစ်ခုရှိသေးတယ်။အဲ့ဒီအမိန်ကတော့ဒီစစ်မှုထမ်းလိုအပ်လို့ရှိရင်တစ်နှစ်စီတစ်နှစ်စီတက်တန်းတူးလို့ရတယ်ဆိုတဲ့အမိန်လည်းရှိတယ်။အဲ့တော့ဗိုလ်ချုပ်ဦးသန်းရွှေကနောက်ဆုံးအချိန်ထိအဲ့ဒီကာကနာကောင်စီအမိန်ကနှစ်စဉ်တက်တန်းတူးတော့တာပေါ့။
အဲ့ဒီတော့ဒီအမိန်ဥပဒေကြောင့်ရအနာယူခြင်းလည်းရတယ်မယူခြင်းလည်းရတယ်ဆိုတဲ့သဘောမျိုးလားလို့မေးရမှာဦးရဲ့ထွက်က
ဟုတ်ကဲ့ဟုတ်အဲ့ဒီကုလုံးခြိုက်တာသူလို့ရတဲ့သဘောမှရှိပါတယ်။
အဲ့ဒီတော့ကာကွယ်ဦးစည်းချုပ်အနေနဲ့နာမနာကိစ္စကိုစဉ်းစားရမှာဘလို့အဓိကချက်တွေပေါ်မူတည်နိုင်ပါလဲလို့မေးရမှာကိုရဲမျိုးဟင်းက
ဒါမင်းအစိုးရအဖွဲ့ဖွဲ့ကြီးရေးချင်းရလဲကြည့်မယ်အနောက်နိုင်ငံကဆရာတွေရှိတဲ့အချိန်မှာသူရဲ့အမျိုးသားဘလို့ချန်ခဲ့မျိုးဆိုရင်ဒီ ICC တို့ ICJ တို့ကလည်းဖီးယားတွေနဲ့ရှိနေသေးတယ်ပေါ့
ဒါပေမဲ့ဦးရဲထွက်ကတော့တိပဖီးယားထက်ပြည်တွင်းစိုးရိမ်မှုကပဲအဓိကကြာနိုင်တယ်လို့အသုံးသတ်ပြပါတယ
်ပြည်တွင်းနိုင်ငံရေးအခြေအနေနဲ့တော့တမလို့ရဲ့လူသားနိုင်ငံကြီးမှာပါဝင်တဲ့ခန်းကဏ္ဍကိုဘယ်လိုဆက်ကောင်းထည်ပေါ်မလဲဆိုတဲ့အချက်တွေကတော့အဓိကဆုံးဖြတ်တော်လိမ့်မယ်အဓိကအပြင်ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်လုပ်ငန်းတွေမှာတမလို့ရဲ့အဓိကစိုးရိမ်ချက်ကတော့ခွဲထွက်ရေးပြည်အောင်စုပြိုကွေးရေးကိုဥတည်သွားမဲ့ကိစ္စတွေမဖြစ်ဖို့ပေါ့
အဲ့ဒီတော့အခုအချိန်မှာဒီစိုးရိမ်ရတဲ့အနေအထားရှိပါလားလို့မေးရမှာဦးရဲထွက်က
NLD ပါတီကအရင်2015တောင်မှပို့ပြီးတော့မှအများစုရထားတဲ့အတော့ကြောင့်မလို့သူတို့ရဲ့နိုင်ငံရေးအာဏာကိုပို့ပြီးတော့မှတုံးချလာမဲ့တိုင်းရင်းသားတွေဘက်ကလည်းနိုင်ငံရေးနယ်ပယ်ထဲမှာတိုင်းရင်းသားပါတီတွေရဲ့အခန်းကဏ္ဍကိုချဲ့ထွင်မှုစူးစမ်းလာမှာအခုရေတော့ပေါ်မှာမအောင်မြင်တဲ့သဘောဖြစ်တော်တဲ့မှာတချို့ဆရာထက်တာမှုလွန်ခဲ့နေတဲ့လူငယ်တွေကလက်နက်ကင်ဘက်တွေကိုပို့ပြီးတော့အာသာသွားတဲ့လက်နက်ကင်အဖွဲ့အစည်းတွေမှာလည်းနိုင်ငံရေးပေါင်းကိုချဲ့လို့ရပါမလားဆိုတဲ့စိတ်တွေဝင်လာနိုင်တာပေါ့ဒီလိုငင်းငင်းကမှတော်ပြီးတော့အကျိုးတက်ရောက်တာအဲ့တော့အဲ့ဒီနှစ်ခုကိုကင်တော့ထိမ့်သိမှုကခုမှစပြီးတော့တမ္မတော်ကဥပဒေတော်ဝင်ရိုးတူကလုံနိုင်သွားရှိမလားဆိုတော့တမ္မတော်ကစဉ်းစားနေတဲ့အချက်လို့ကျွန်တော်ထင်ပါတယ
်ခုလိုအချိန်တွေမှာတမ္မတော်ဘက်ကရောအစိုးရဘက်ကပါရှေးရေးစိုးရိမ်မှုတွေရှော့ချနိုင်ပြီးပုံမှန်ပူပေါင်းဆောင်ရွက်နိုင်ဖို့ဘယ်လိုအကြံပြုခြင်းပါလဲလို့ဆက်မရမှာဦးရထွက်ကဒေါက်ဆန်းစုကြည်သမရဖြစ်ဖို့ဟန်တားနေတဲ့ပုံမှန်59စာလုံးပေါ်တမရကဘလို့သဘောထားမလဲနဲ့တပ်ဘက်ကနိုင်ငံရေးဥဆောင်မှုကိုအာမခံမဲ့ဖွဲ့စည်းအုပ်ချုပ်ပုံတဲကအခြေခံမူပုံမှန်6နဲ့လွတ်တော်တဲ့မဲ85ရာခိုင်နှုန်းကျော်မှဖွဲ့စည်းပုံပြင်နိုင်တဲ့ပုံမှန်436ပေါ်ဒေါက်ဆန်းစုကြည်နဲ့ NLD ဘက်ကဘလို့သဘောထားမလဲပေါ်မူတည်တယ်လို့ဆိုပါတယ်အဲ့ဒီတော့ဒီပေါ်နှစ်ဖက်ဘလို့ညှိနှိုင်းဖြည့်ရှင်းတင်ပါလေလို့မေးရမှာဦးရဲထွက်ကပဲ
တစ်ဖက်က59ဆောင်းနဲ့ဘသူလိုက်ရောမဆိုရင်တစ်ဖက်ကလည်းတကယ်ခုနတမ်းတော်ရဲ့အမျိုးသားနိုင်ငံရေးနဲ့ပတ်သက်ပြီးအာမခံတဲ့အချက်အချက်ကိုနောက်ဘယ်နှစ်တွင်ထိတူထားမလဲဆိုတာမျိုးနဲ့ပဲပုံမှန်လေးနဲ့စကားပြောကြမှာရမယ့်အခြေအနေမျိုးရှိပါ
တကယ်တော့အခုလိုတက်ထိပ်ပိုင်းနဲ့ဆွေရထိပ်ပိုင်းခေါင်းဆောင်နှစ်ဦးရွေးကောက်ပွဲအပြီးအမြန်ဆုံးတက်ဖို့အရေးကြီးနေတာကိုနိုင်ငံတကာဘက်ကတိုက်တွန်းနေချိန်မှာဒီကာကွယ်ရေးဦးစည်းချုပ်တက်တန်းကိစ္စပြောဆိုမှုတွေဖြစ်လာတာပါခင်ဗျာကျွန်တော်ဝင်းမမ
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မင်္ဂလာပါမြမအေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီကျမအင်ဂျင်နိုင်ပါရှင်အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူပေါင်း 26,000 ကျော်တဲ့65ရာခိုင်နှုန်းဟာအသက်50အထက်အရွယ်တွေဖြစ်တယ်လို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေး CDC မှာတာဝန်ထမ်းဆောင်နေတဲ့ဒေါက်တာမင်းမင်းဆိုးက VOE ကိုပြောပါတယ်အရေးကြီးဆုံးလေးလာတွေ့ရှိချက်တွေတဲ့ဗိုင်းရပ်စ်ဟာအသက်နဲ့အချိုးကျနေတာတွေ့ရပြီးအသက်ကြီးလေလေပိုးပြီးကူးစက်ခံရမှုရှိလာလေလေဖြစ်တယ်လို့ဒေါက်တာမင်းမင်းဆိုးကပြောပါတယ်။ COVID-19 ကပ်ရောဂါနဲ့ဗိုင်းရပ်စ်ကူးစက်မှုထူးခြားချက်တွေနဲ့ပတ်သက်လို့ဒေါက်တာမင်းမင်းဆိုးကိုဆက်သွယ်မေးမြန်းထားပါတယ်ရှင
်။ American ဒီထောင်စုမှာဒီနောက်ပိုင်းဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေရဲ့ယောဂါလက္ခဏာတွေကရောအရင်ကူးစက်တဲ့အချိန်တုန်းကဖြစ်တဲ့ယောဂါလက္ခဏာတွေနဲ့ရောဘယ်လိုကွာခြားမှုရှိပါလဲဆရာ
။ဘာမှဒါကြီးကြီးကြီးမားမားခြားနာပြောင်းလဲလာတော့မတွေ့ရအောင်ပေါ့နော်။ဟိုတုန်းကတော့ဖြစ်ကစားဆိုတော့ဟိုဒီလိုလက္ခဏာကောဖြစ်နိုင်လားဟိုလိုလက္ခဏာကောဖြစ်နိုင်လားကျွန်တော်တို့ data ပေါ့ data စုနေတဲ့အချိန်ပဲရှိသေးတယ်ဆိုတော့တခုသစ္စာလက္ခဏာကိုဗစ်နဲ့ပတ်သက်ပြီးပေါ်လာကြတော့ document လုပ်ပြီးဒီလိုသိပြီးတယ်ပေါ့နော်အဲ့တော့ခု6လ9လရှိသွားပြီဆိုတော့ဟိုလက္ခဏာတွေကတာကြီးပေါ့နော်ဟိုစာတွေ့ကစာထက်ထူးခြားခြားပုံပြီးတော့တွေ့မလာဘူးပေါ့နော်အထူးဖြင့်ဟိုအနက်မရတာနဲ့ဒီပါဇက်ရတာပေါ့နော်ဒီပါဇက်ရတာပြတ်သွားတာအဲ့ဒီဟာလေးပဲနည်းနည်းဟုတ်တယ်ချာချာတွေ့ရတော့ဇန်နဝါရီကတော့ပုံမှန်ရာသီတုပ်ကွေးတွေမှာဖြစ်တယ်လို့ပဲပြန်မှချောင်းဆိုးတယ်ဖက်ရှူကျက်တယ်ဖျားရှိတယ်ဆိုတော့ဘာမှဟိုကိုဗစ်လက္ခဏာတိတိကျကျပြောဖို့ကခက်တယ်လေစမ်းသပ်စစ်ဆေးမှုမလုပ်ခင်လည်းပြောဖို့ကရန်ခက်တယ
်အခုလက်ရှိအမေရိကန်ကဒီကူးစက်မှုအဆိုးဆုံးအများဆုံးလူသေမှုအများဆုံးနိုင်ငံထိတ်ဆုံးမှာပဲရှိနေသေးဆိုတော့လေဆရာတို့အခုဒီထိန်းချုပ်ကယောဂအေကာကွယ်ထိန်းချုပ်ရေးမှာအဓိကဆရာတို့ရင်ဆိုင်နေရတဲ့အခက်အခဲတွေစိန်ခေါ်မှုတွေကဘာတွေပါလဲရှင
်စိန်ခေါ်မှုတွေကတော့အများကြီးပဲပေါ့နော်ဒီနိုင်ငံမှာခုကဘာမှအမြင့်ဆုံးကူးစက်ပြန်ကူးစက်မှုဖြစ်သွားတယ်နော်သူပြန် community ထဲမှာပြန့်နှံ့မှုတွေကတနေ့တနေ့ဆိုရင်၄၅တောင်လေတင်ရှိတယ်ကုသခံရတာအ ਨੇ ဆုံးပေါ့နော်အချို့နေ့ဆိုရင်ဖိနှက်ချီပြီးဖြစ်ကုန်တာတော့အဲ့တော့ဒီလို community transmission ပေါ့ community ထဲမှာအဲ့လိုအရန်ပြန့်နှံ့မှုရန်များလာပြီးဖြစ်တဲ့အတွက်အစိုးရဘိုင်းဟောကျန်းမာရေးအနဆိုင်ရာဘိုင်းနေရာတော့ကျွန်တော် contact tracing တွေကိုတော့ဖိမလုံးနိုင်တော့ဘူးပေါ့နော်မလုံးလည်းမလုံးတော့ဘာကြောင့်အချိန်နေရာဒီကောင်လေးအဲ့လို contact tracing line လုံးနိုင်ဖို့အတွက်resources တွေပေါ့အခြေအနေမရှိတော့ဘူးကျွန်တော်တို့ဒီမှာအဲ့တော့ဌာနိုင်များလက္ခဏာဟိုများများစစ်ပေါ့နော်များများစစ်မယ်များများတွေ့မယ်တွေ့တယ်ဆိုရင်ချက်ချင်းဒီလူနာနဲ့သူ့ရဲ့မိသားစုကိုချက်ချင်းအိမ်မှာပဲနေခိုင်းမယ်ကောင်းဆုံး treatment ပေးမယ်ဌာနိုင်များဆေးရုံကိုမခေါ်ဘူးကျွန်တော်တို့ဒီမှာတော့တော့ချင်းနေဆိုးမှာပဲဆေးရုံကျွန်တော်ပေးတတ်တယ်ဒီလောက်ချင်းနေမဆိုးတောင်းတရုံပြားနဲ့ဒီမှာချောင်းဆိုးလောက်ပဲဆိုရင်တော့ကျွန်တော်အိမ်မှာပဲနေခိုင်းတယ်ဈေးကမ်းမှာကုတယ်ဒီလောက်ပဲပေါ့နော်ဆေးရုံပြတတ်တာတို့ကျွန်တော်ကွာရန်တင်းစင်တာပို့တော့ဒါတွေကျွန်တော်တို့မလုပ်ဘူးလောက်ဖို့လည်းအချိန်များမပြီးတော့ဘူးဘာလို့လဲတနေ့တနေ့တောင်းနဲ့တိတ်နဲ့ချီပြီးကုနေပြီဖြစ်တယ
်ဆရာအဲ့တော့ဒီကုသမှုအနေထားရကြည့်မယ်နောက်တည်ဆုံးမှုအနေထားလည်းကြည့်ရတဲ့ခါကျတော့ဟိုဘလို့လူတွေမှာပို့ပြီးတော့ကူးစက်မှုများနေတယ်လေနောက်ပြီးတော့ဟိုတေဆုံးတဲ့သူတွေထဲမှာရောဘယ်အဲ့လိုမျိုးအသက်အရွယ်အရာရောဖြစ်ဖြစ်ဘယ်အပိုင်းကတေဆုံးမှုအများဆုံးဖြစ်နေလဲဆရာ
ကျွန်တော်တို့သူတင် March ပေါ့နော် March လောက်ကနေစပြီးကျွန်တော်တို့ယောဂထိန်းချုပ်ရေးဌာနအနေနဲ့စောင့်ကြည့်တယ်ဗောတမန်ကျွန်တော်စောင့်ကြည့်တော့ဗာတွေ့ရလဲဆိုတော့အများစုဒီကျွန်ခဲ့တဲ့ March ကနေခု November ဒီခုကာလတွေမှာအများစုကူးစက်တဲ့ရပါ session နဲ့အသက်50ကျန်လူငယ်လူလတ်ပိုင်းတွေပေါ့နော်လူငယ်လူလတ်ပိုင်းတွေမှာအများဆုံး ကူဆက်ခံရတာတွေ့ရတယ်။ဘာလို့သူပြန်ဘာလို့လဲဆိုတော့သူကသူတို့တခြားအသက်အရွယ်ကလေးလေးတွေနဲ့ဆိုင်ရင်လူကြီးအသက်ကြီးတဲ့လူတွေနဲ့ဆိုင်ပို့ပြီးတော့ပြင်ပေါက်အိမ်ပြင်ပေါက်ထွက်တဲ့အတွက် exposure ပုံများရပါတော့နော်။ယောဂပို့ကူဆက်ခံဖို့ chance ကသူများတဲ့ဆိုင်ပို့ပြီးများရပါတော့။အဲတော့ဒီလူငယ်တဲ့လူလက်ပိုင်းတွေမှာအများစုကူဆက်ခံရတဲ့ကူဆက်ခံတဲ့လူကြီးရဲ့90%ကျော်တော့ကျော်လောက်အဲ့ဒီအသက်အရွယ်ပိုင်းခြားမှာအဓိကပဲ။မိုက်ကမှာကျောင်းလူကြီးဆိုရင်65အထက်လို့သတ်မှတ်တယ်။အဲတော့ဒီ65အထက်ဆိုရင်ကူဆက်ရခိုင်တော့15ရခိုင်တော့အောက်လောက်ပဲရှင်။သိမမြအောင်။အဲတော့အဓိကဒီလူငယ်နဲ့လူလတ်ပိုင်းမှာပဲအဓိကတွေ့နေရတယ်။သူတို့ကအလုပ်သွားတယ်။သူတို့ကအပြင်သွားတယ်ပေါ့နော်။အပြင်သွားတယ်။ gathering တွေသူတို့လုပ်ကြမယ်။အဲတော့အဲ့ဒီကနေပဲအဓိကကူဆက်ခံတွေ့ရတယ်။အဲတော့လူငယ်တွေမှာလူငယ်နဲ့လူလတ်မှာအဓိကကူဆက်မှုများတယ်။အဲ့တော့ဒီဆုံးနာရီပေါ့နော်ဒီဆုံးနာရီနောက်ပုံမှန်ယောဂကုသခံရလူငယ်တွေဆိုရင်ညာဖြစ်ရဒီတိုင်းပဲသူ့ဘာသူကမြန်မြန်ပြန်ပြောက်သွားတယ်ပေါ့နော်သူတို့ရဲ့ကိုယ်ခံစွာကောင်းတဲ့အတွက်ဒီလူကြီးတွေကြတော့ကိုယ်ခံစွာမကောင်းဘူးနောက်လူငယ်လူလက်ပိုင်းတွေမှာလည်းလို့သူတို့မှာခြေကံနောက်ဆက်တွေယောဂခြေကံယောဂလေးတွေရှိတယ်ဥပမာစီးကျိုတို့တွေတိုတို့ကြောက်ကဲ့ယောဂါတို့အဆုတ်ယောဂါနှလုံးယောဂါအဲဒါမျိုးလေးဒီလိုတခုယောဂါရှိတဲ့လူငယ်လူလတ်တွေမှာပဲဖြစ်ဖြစ်တော့အဲဒီသူပြင်လူကြီးပေါ့လူကြီးတွေမှာအဲဒီလိုလူတွေမှာတော့ပေဆုံးတော့ရန်ကိုမြင်နေတာတွေ့ရသူပြင်ဒီအမေရိကန်မှာဒီဆုံးမှုဒီဆုံးတဲ့လူခုဆို2,000လောက်ရှိပေါ့အဲ့တော့ကြက်များပေါ့နော်အဲ့တော့80ရာခိုင်နှုန်းကဒီ65နှစ်အထက်ပဲအဲ့တော့တော်တော်အန္တရာယ်ကြီးတယ်အသက်ကြီးတဲ့လူတွေအတွက်တော့ဒီ15ရာခိုင်နှုန်းလောက်ဒီအသက်50နဲ့65ကြာပေါ့အဲ့တော့ဆိုကြင်တာအသက်50အထက်က95ရာခိုင်နှုန်းရှိတယ်ဒီဆုံးမှုတွေအဲ့တော့ဒီနိုင်ငံမှာဖြစ်ဖြစ်ဒါကြောင့်လည်းဒီအသက်ကြီးတဲ့လူတွေနဲ့အချင်းအခြားယောဂချင်းယောဂကြောင်းရင်းခံနေရှိတဲ့လူတွေတတ်နိုင်များဟိုအိမ်မှာပဲနေခိုင်းတာအဲ့ဒီအချက်ကြောင့်ပဲယောဂဘိုးခံတဲ့လူကရုတ်တရက်ချင်းတော့လူငယ်လူလတ်ပိုင်းမှာများပေမဲ့တကယ် complication တွေယောဂပို့ဆိုးလာတာတွေတေတာတွေပို့တွေ့ရတာတော့ဒီအသက်ကြီးတဲ့လူတွေနဲ့နောက်လူငယ်လူအပိုင်းမှာဆိုလည်းခြေပြန်ခြားယောဂရှိတဲ့လူတွေပေါ့နော်အဲဒါကြောင့်အဲ့ဒီလူတွေကပို့ပြီးကေယူဆိုင်ဖို့လုပ်တယ်သူတို့ကျမရဲ့
ဆရာအဲ့တော့ဒီ virus ကသူကဟိုအသက်ရွယ်ပေါ်လိုက်ပြီးတော့ဟိုဘယ်လိုတက်ရမှုတွေရှိလဲဥမာကလေးတွေကိုအရင်တော့ကူးစက်ခဲ့တယ်ဆိုတာမျိုးလည်းရှိလာပြီးတော့အခုနောက်ပိုင်းဒီကူးစက်မှုနှုန်းတွေဟိုဆက်ပြီးများနေတဲ့ထဲမှာဒီကလေးတွေပေါ့နော်18နှစ်ယောက်ကလေးတွေဒါမှမဟုတ်မွေးကင်းစားကလေးတွေအဲ့လိုမျိုးတွေအပါအဝင်ပေါ့နော် virus ရဲ့တက်ရောက်မှုကဘယ်လောက်ထိရှိလဲဆရာ
ဒါတော့ဟိုဒီ virus ကသစ်စားလည်းဖြစ်တယ်ဘယ်သူမှလည်းမတွေ့ဘူးအဲ့တော့ကျွန်တော်တို့တနိုင်မြားဒီအပါလုံးမှာရှိတဲ့ data တွေသူပြင်အမေရိကန်မှာဆိုအမေရိကန်ဆေးရုံတွေမှာရှိတဲ့ data တွေကျွန်တော်ကောက်ပြီးကောက်ယူပြီးကြည့်ပြီးတော့မှကျွန်တော်ဆုံးဖြတ်တာပေါ့နော်အဲ့တော့ဒီ data တွေကဘာပြနေလဲဆိုတော့ဒီ covid ကတကယ်တကယ်ကြာတော့အသက်နဲ့သူက direct အချိုးကျနေတွေ့ရတယ်အဲ့တော့ဆိုရင်အသက်ကြီးလေ covid effect virus ကူးစက်ခံဖို့ chance ကပိုများလေဆိုတော့တွေ့ရတယ်ဒီအဲ့ဒါကြောင့်သက်ကအရင်ရေးကြည့်တယ်ဒီအသက်ပိုင်းခြားကိုကအသက်ချင်းကြီးတယ်လို့ကုသပို့ချက်ကပို့ပူပြီးများလာလို့တွေ့ရတယ်ဒါတော့တစ်ချက်ပေါ့ရန်လည်းရေးကြည့်ဟိုခုနပြောသလိုဟိုလူငယ်လူလတ်တွေမှာအများစုတွေ့နေဆိုတော့သူကဟိုအပြင်ထွက်တဲ့အပြင်ထွက်နှောင်းပူများလို့လေအဲ့တော့တကယ်ကြတော့အကုန်လုံးအသက်ကြီးငယ်မျိုးအကုန်လုံးအပြင်ထွက်နေမယ်ဒီထဲမှာမျိုးရှောက်ပြီးသွားနေမယ်ဆိုရင်လူကြီးတွေအဓိကထိမှာပဲအဲ့တော့ဆိုရင်တော့ဒီကုသမှု chance for risk ပေါ့နော်ဒါ risk ကဒီကုသခံဖို့ chance ကတက်နေမြန်ပို့ပို့အသက်ကြီးလာနေပို့ပို့ပြီး chance ကပုံများလာအဲအဲ့လိုပဲအချိန်တန်းမှာလည်းဒီလိုရောဂါဝင်သွားပြီဆိုရင်လည်းအသက်ငယ်တဲ့လူတွေဆိုင်အသက်ကြီးတဲ့လူတွေမှာဟို complication ပေါ့ပုံမှန်ရိုးတန်းပြန်ပြောက်သွားမယ်ဆိုပို့ပို့ပြီးတော့ဒီအဆုတ်ကိုပို့ပို့ပြီးပြစီစေတဲ့ပြစီစေအောင် complication တွေဖြစ်လာတယ်။နောက်တကူလုံးမှာရှိတဲ့တခြားရောဂါတွေနှလုံးတွေဒီလိုဟာတွေကိုလည်းထိခိုက် vital organs ကိုထိလာနိုင်တဲ့ chance ကလူကြီးတွေမှာပုံများတယ်။နောက်လူငယ်လူလက်ဆိုလည်းအခြားခြေကပြုလို့အခြားယောဂါရှိတဲ့လူတွေမှာဆို chance ကပုံများအောင်တွေ့ရတယ်။
ဲ့တော့ဟိုကလေးတွေမှာဥမာပေါ့နော်မူလာတန်းနေအလဲတန်းနေဒီမူဂျိုကလေးတွေမှာရောသူတို့ဗိုင်းရပ်စ်ကကူးစက်မှုနှုံနေတယ်လို့ပြောလို့ရတာဒါပေမဲ့ကူးစက်နေပြီမဲ့လည်းသူတို့ကဘာမှယောဂမပြပဲနဲ့ယောဂဝေနာမခံစားရဘူးလားဆရာအဲ့လိုအရွယ်ကြီးကြတော့ဘယ်လိုဖြစ်လာနိုင်မလဲဆရာ
ကျွန်တော်ကတော့ relative term ပဲပြောတာမဟုတ် relative term ဆိုတာအသက်အရွယ်တိုင်းမှာတော့ risk ကရှိနေတယ်အန္တရာယ်ရှိတယ်ဒါပေမဲ့ကျွန်တော်တို့ကလူကြီးနဲ့ရှင်တော့လူငယ်ကနည်းနည်းလေး risk နည်းတယ်ပေါ့တက်ခုနပြောသူအသက်ကြီးလေးလေအန္တရာယ်တော့ပိုကြီးလာတယ်ဒါပေမဲ့လူငယ်တွေမှာရောမရှိဘူးလားဆိုတော့ risk ကရှိနေတာပဲဒါကြောင့်လည်းကျွန်တော်ကလေးတွေမှာကူးစက်ခံရတယ်တွေ့နေရတာပဲကျွန်တော်တို့ပုံကြောက်တာဟိုခုနပြောသူကျွန်တော်တို့ probability နဲ့ပြောတာတော့ risk ကပုံများတယ်အသက်ကြီးရင်လိုပဲဟိုသူငယ်လူလတ်မှာလည်းယောဂအခြေခံရှိရင်အန္တရာယ်ကြီးတယ်ပြောပေမဲ့တာမန်ကျန်းမာစေတဲ့လူတယောက်ကလည်းယောဒီယောဂဝင်သွားပြီးအချိန်မီသေဆုံးသွားနိုင်အောင်ကျွန်တော်တွေ့ရတယ်ကျွန်တော်တို့ခန္ဓာကိုယ်ကဒီဗိုင်းရပ်ကအသစ်ဖြစ်တဲ့အတွက်ကျွန်တော်တို့ခန္ဓာကိုယ်ကပြန်ပြီးတုံ့ပြန်တယ်တုံ့ပြန်တဲ့အခါမှာခါရီကျတော့ပုံမှန်တစ်ခုပို့ပြီးတော့တုံ့ပြန်တာတွေတွေ့ရတယ်ချို့လူတွေမှာလူငယ်ပိုင်းနေရာစားအဲ့ဒီလိုတောက်ပြမှုကပုံမှန်နဲ့ပုံပြီးများလာရင်ဒီလို cytokine storm တွေဖြစ်လာပြီဆိုရင်ဒီလူဟာအရင်တော့ဘလောက်ပဲကြမ်းမှကြမ်းမှသူ့ရဲ့ကိုယ်ခံစားအားပုံမှန်တဲ့မတရားဟိုပြန်ပြီးတော့ဟိုတောက်ပြတဲ့အတွက်ဒီလူဟာအချိန်မီသေဝါနိုင်တယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ဟိုကလေးလေးတွေမှာဒီကျွန်တော်အမေရိကန်မှာဆိုကျွန်တော်ကြောင်းနေခုတချို့ချိန်ကြီးပြည်နယ်တော်များများမှာမဖွင့်သေးဘူးမဖွင့်သေးရွေးချက်ကဒီကလေးတွေ risk ကလူကြီးတဲ့ဆိုင်နဲပေမဲ့တကယ်ဒီကလေးကိုပိုးဝင်သွားရင်ဒီကလေးမှာဘာဖြစ်မလဲဆိုတော့ကျွန်တော်ဘလူးကမပြောနိုင်ဘူးခုနကပြောဆို cytokine storm တွေဝင်လာမယ်ဒီကလေးရဲ့ body immunity ခန္ဓာကိုယ်စားတုပ်ပြန်မှာပုံမှန်နဲ့ပုံမြင့်လာပြီဆိုဒီကလေးတွေကသေသွားနိုင်တယ်အဲကြောင့်မို့ကျွန်တော်တို့ဟိုကြောင်းနေခုချိန်ပြီးတော့တတ်နိုင်များပြင်းနေတော်များများမှာပြင်းနေအချွေမှုတွေကမဖွင့်သေးဘူးပေါ့နော်
American ကုသယောဂကာကွယ်ထိန်းချုပ်ရေး CDC မှာတာဝန်ထမ်းဆောင်နေတဲ့ဒေါက်တာမင်းမင်းစိုးကိုဆက်သွယ်မေးမြန်းခဲ့တာပါရှင
့် UN မြန်မာပိုင်းစီစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက်Apple App Store တွေမှာ VOE Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒေါ်ဆန်းစုကြည်ငင်းချင်းလုပ်ငန်းစဉ်ကိုပြန်သုံးသက်ပြင်ဆင်ဖို့ရှိပါရဲ့လားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရဲ့ရှင
်။အစိုးရနဲ့အပြစ်ခတ်ရက်စဲပြီးတိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ် NCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်ဆယ်ဖွဲ့ဟာပြီးခဲ့တဲ့နိုဝင်ဘာ25ရက်နဲ့26ရက်နေ့မှာအွန်လိုင်းကနေအစည်းအဝေးလုပ်ပါတယ်။အစည်းအဝေးမှာငញ្ញရင်နဲ့ပတ်သက်ပြီးရှေ့အကောင့်တွေပေါ်မဲ့လုပ်ငန်းတွေကိုဆွေးနွေးတဲ့အပြင်2020အထွေထွေရွေးကောက်ပွဲမှာအနိုင်ရတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုလည်းဝမ်းမြောက်ဂုဏ်ယူကြောင်းတဝန်လွှာပို့ပါတယ်။တဝန်လွှာထဲမှာသူတို့တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လည်းရေရှည်တည်တံ့ခိုင်မြဲတဲ့ငញ្ញရင်ရရှိရေးနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်တော်စုတည်ဆောက်ရေးအတွက်မကြာခင်အသစ်ဖွဲ့စည်းမဲ့အစိုးရနဲ့အတူနိုင်ငံရေးဂရီကဝတ်ခိုင်မာစွာနဲ့ကျိုးပန်းတိဆောက်သွားမဲ့အကြောင်းဖော်ပြထားပါတယ်ပြောရရင်2016အစိုးရအာဏာရလာစဉ်ကတည်းကငញ្ញရေးလုပ်ငန်းကိုဥဆောင်ကောင်ထဲဖော်ခဲ့တဲ့ NLD အစိုးရအနေနဲ့လာမဲ့အနာဂတ်ကာလမှာလည်းငញ្ញရေးလုပ်ငန်းတွေကိုဆက်ပြီးအကောင်ထဲဖော်သွားရမယ့်သဘောပါဒါပေမဲ့လည်းရှေ့ပိုင်း၄နှစ်ခွဲကျော်ကာလ NLD ဥဆောင်အကောင်ထဲဖော်ခဲ့တဲ့ငញ្ញရေးလုပ်ငန်းစဉ်မှာအာဏာချက်တွေအများကြီးရှိနေတာတွေ့မြင်ကြရတဲ့အပြင်ဝေဖန်မှုတွေလည်းကြေကြေပြန့်ပြန့်ရှိနေပါတယ်ဒေါ်ဆန်းစုကြည်အနေနဲ့သူတို့အကောင့်ထဲပေါ်ခဲ့တဲ့ငញ្ញရေးလုပ်ငန်းစဉ်ကိုပြန်ပြီးသုံးသပ်ပြင်ဆင်ဖို့ရှိပါရဲ့လားဆိုတာကစိတ်ဝင်စားဖို့ကောင်းတဲ့ကိစ္စတစ်ခုပါ။
အရင်ဆင်အာနာရှင်ခေအလွန်တမနာဦးသိန်းစိန်အစိုးရလက်ထက်ကစတိုင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရစဲရေးငញ្ញရေးဆွေးနွေးပွဲတွေဖြစ်မြောက်ရေးလက်တွေ့ကြတဲ့ချီးကပ်မှုတွေနဲ့စပြီးအကောင့်ထဲပေါ်ခဲ့တာတွေ့ရပါတယ်။သ
မိုင်းဝင်နဲ့အပေးယူအလျှော်အတင်းတွေလုပ်နိုင်ခဲ့လို့နှစ်ဖက်သဘောတူတဲ့ NCA စာချုပ်ကြီးရရှိခဲ့ပါတယ်။ဒါပေမဲ့ကံမကောင်းအကြောင်းမလားစွာနဲ့ပဲတကယ်လက်မှတ်ထိုးတဲ့အချိန်ကျမှအစိုးရနဲ့တက်မတော်ဘက်ကကိုကန့်တအောင်ပလောင်နဲ့အေးအေးရခိုင်လက်နက်ကင်ဖွဲ့တွေကိုပါဝင်ခွင့်မပေးတာကြောင့်လက်နက်ကင်ရှစ်ဖွဲ့နဲ့ပဲလက်မှတ်ထိုးခဲ့ရတဲ့အခြေအနေရောက်ခဲ့ပါတယ်။နောက်ပိုင်းလုပ်ငန်းစဉ်တွေကိုတော့ NLD အစိုးရကဆက်ပြီးတာဝန်ယူခဲ့ရတဲ့သဘောပါ။ NLD အစိုးရဆက်ပြီးတာဝန်ယူရစဉ်ကတိုင်းဒေသလက်နက်ကင်ဖွဲ့တွေနဲ့ပတ်သက်ပြီးအပိုင်းသုံးပိုင်းရှိနေတာတွေ့ရပါတယ်။တပိုင်းကတော့ NCA အပြစ်ရစာချုပ်လက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကင်အဖွဲ့တွေနဲ့ဆွေးနွေးညှိနှိုင်းပြီးတိုးတက်မှုရအောင်လုပ်ဖို့နောက်တစ်ပိုင်းကတိုက်နေခိုက်နေစေကချင်ကိုကန့်တအောင်ပလောင်ရခိုင်အေအေတပ်ဖွဲ့တွေနဲ့ပထမအဆင့်အပြစ်ခတ်ရစဲအောင်လုပ်ဖို့နောက်ဆုံးအပိုင်းကတော့တိုက်ခိုက်နေတာလည်းမရှိသဘောတူညီချက်တစုံတရာလည်းမရသေးတဲ့ဝမိုင်းလာ KNI SSPP SSA ရှမ်းတပ်ဖွဲ့တွေ NCA စာချုပ်ထဲပါဝင်လာဖို့စူးစမ်းညှိနှိုင်းရတာဖြစ်ပါတယ
်လင်းနစ်ခွဲတာကာလနေကုန်ချုပ်ကြည့်လိုက်တဲ့အခါငင်းကြရေးလုပ်ငန်းစဉ်ကြီးလုံးဝပျက်စီးမသွားဘူးရှိနေသေးတယ်ရှေ့ကိုဆက်ပြီးသွားနေသေးတယ်ဆိုရင်ကလွယ်လို့ NLD အစိုးရအနေနဲ့အပိုင်းသုံးပိုင်းလုံးမှာပြောပလောက်တဲ့အောင်မြင်မှုရခဲ့တာမတွေ့မမြင်ကြရပါဘူးအပြစ်ရထားတဲ့အဖွဲ့တွေနဲ့လည်းနားလည်မှုလွဲကာလကြာရှည်ဆွေးနွေးမှုရပ်ဆိုင်တိုက်နေခိုက်နေတဲ့အဖွဲ့တွေနဲ့လည်းတိုက်နေခိုက်နေစေ NCA မထိုးတဲ့အဖွဲ့တွေကလည်းငကိုအတိုင်းသူ့ဖာသာသူရက်တီမြဲနေမြဲအတိုင်းပဲတွေ့မြင်ရလို့ဖြစ်ပါတယ်ဒီလိုအောင်မြင်မှုမရတာမှာတမရဘကပိုပြီးသဘောထားတင်းမာလာလို့တိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့လည်းညှိနှိုင်းရခက်ခဲနေလို့ဆိုတဲ့ပြဿနာတွေအပြင် NLD အစိုးရကိုယ်တိုင်ကအားနည်းချက်တွေအများကြီးရှိနေတာတွေ့မြင်နိုင်ပါတယ
်ပထမဦးဆုံးအားနည်းချက်ကတော့2015ရွေးကောက်ပွဲမတိုင်ခင်ကာလအထိငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးစိတ်ဝင်စားမှုအားနည်းတာကနေအခြေခံပါတယ်အဲ့ဒီအချိန်တမရဦးသိန်းစိန်ကခန့်အပ်တဲ့အဖွဲ့ကငြိမ်းချမ်းရေးကိုဥဆောင်အကောင့်ထဲပေါနေချိန်မှာအတိုက်ခံဖြစ်နေတဲ့ NLD ပါတီဘက်ကဘယ်သူတဦးတယောက်ကမှစိတ်ဝင်တစားပါဝင်တာပူးပေါင်းတာလေ့လာတာမရှိခဲ့ပါဘူးဒီအတွက်လည်း NLD ပါတီဟာအာဏာရလာချိန်အထိငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဘယ်သူတွေကဘာတွေစူးစမ်းထားပြီးဘာတွေအကောင့်ထဲပေါ်ထားတယ်တိုင်းသားအဖွဲ့အစည်းအသီးသီးရဲ့မတူညီတဲ့တုံ့ပြန်မှုတွေကဘလို့ဘာအခက်ခဲကြုံခဲ့ရတယ်ဘယ်အဆင့်ရောက်နေပြီလဲဆိုတာကောင်းကောင်းမသိခဲ့ကြပါဘူးတိထက်ပို့အရေးကြီးတာက NLD ဟာအတိုက်ခံကာလမှရောအစိုးရဖြစ်ပြီးတဲ့ဒီကနေ့အချိန်ထိတိုင်းပြည်ကို Federal Democracy နိုင်ငံအဖြစ်တည်ဆောက်မယ်ဆိုတဲ့အကြမ်းဖျင်းပြောဆိုမှုကလွဲပြီးဘလို့ Federal မျိုးတည်ထောင်မယ်အာဏာခွဲဝေမှုကိုဘလို့လုပ်ကြမယ်လက်နက်ကိုင်တပ်ဖွဲ့တွေကိုဘလို့စီမံမယ်တရားစတာခွဲဝေမှုကိုဘယ်လိုစဉ်းစားမယ်စသဖြင့်တိတိကျကျချမှတ်ထားတဲ့ကိုပိုင်မူဝါဒတရက်လည်းရှိမနေပါဘူးနောက်ထပ်အရေးကြီးတဲ့အားနည်းချက်ကြီးတစ်ခုကတော့အစိုးရအဖွဲ့ခေါင်းဆောင်ဖြစ်လာတဲ့ဒေါအောင်ဆန်းစုကြည်ဟာငြိမ်းချမ်းရေးကိုအကောင့်ထဲပုံမဲ့ညှိနှိုင်းရေးမှုကြီးအဖြစ် NLD ပါတီရဲ့တစ္ဆာရှိလူဟောင်းတယောက်လည်းဖြစ်သူ့ရဲ့မိသားစုဆရာဝန်လည်းဖြစ်တဲ့ခွဲစိတ်ကူဆရာဝန်ကြီးဒေါက်တာတင်မျိုးဝင်းကိုတာဝန်ပေးအပ်လိုက်ခြင်းပါပဲငင်းချဲရေးကောင်ထဲဖော်မှုမှာဒေါက်ဆန်းစုကြည်ပြင်းအရေးကြီးဆုံးဖြစ်တဲ့ငင်းချဲရေးကော်မရှင်ဥက္ကဋ္ဌတာဝန်ယူထားတဲ့ဒေါက်တာတင်မျိုးဝင်းဟာငင်းချဲရေးတိဆောက်ရေးတိုင်းရင်းသားတွေနဲ့ဆက်ဆံရေးကိစ္စတွေမှာအတွေ့အကြုံရှိသူနီးစပ်သူတယောက်မဟုတ်တဲ့အပြင်အဲ့ဒီတာဝန်ကိုအချိန်ပြည့်တာဝန်ယူနိုင်ခြင်းလည်းမရှိတာတွေ့ကြရပါတယ်။လင်းနစ်ခွဲကြညီကုန်းချုပ်ကြည့်တဲ့အခါဒေါက်တာတင်မျိုးဝင်းဟာငင်းချဲရေးလုပ်ငန်းစဉ်အနေနဲ့မေမေရရအောင်မြင်မှုရအောင်စွမ်းဆောင်ပြနိုင်ခဲ့ခြင်းမရှိခဲ့သလိုအရေးကြီးတဲ့တက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ယုံကြည်မှုကိုလည်းရယူမပေးနိုင်ခဲ့ပါဘူး။ဒါ့အပြင်ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းစဉ်ကိုအထောက်အကူပြုပေးရတဲ့ NRPC လို့အဖွဲ့ကလည်းဒေါက်ဆန်းစုကြည်ရဲ့ချိုးချံချွေတာရေးလမ်းစဉ်အောက်မှာဤပညာထောက်ကူပေးမဲ့သူတွေကိုစူးစီးဖွဲ့စည်းနိုင်မှုမရှိတဲ့အပြင်လုပ်ငန်းအကောင့်ထဲဖော်မှုတွေကိုလည်းကောင်းကောင်းကူညီစွမ်းဆောင်ပေးနိုင်တာမတွေ့မြင်ကြရပါဘူး
။ယူကော့ဝဲမှာအနိုင်ရပြီးလာမယ့်၅နှစ်တာကာလငင်းကြေးရေးကိုဆက်ပြီးဥဆောင်ကြိုးပမ်းရမယ့်ဒေါ်ဆန်းစုကြည်အနေနဲ့ကုံလွန်ခဲ့တဲ့အချိန်တွေကိုပြန်လှည့်ကြည့်ပြီးငင်းကြေးရေးကောင်တဲ့ဖော်မှုလုပ်ငန်းဆောင်တာတွေဥဆောင်သူတွေရဲ့အခန်းကဏ္ဍတွေထောက်ကူမဲ့အဖွဲ့ပြဿနာတွေကိုပြန်ပြီးဆန်းစစ်သင့်ပါတယ်။ဒါတွေကိုဆန်းစစ်ပြုပြင်ပြောင်းလဲတာတွေမလုပ်ဘဲနဲ့တော့လာမယ့်အနာဂတ်ကာလငင်းကြေးရေးလုပ်ငန်းစဉ်တွေအောင်မြင်တိုးတက်မှုရလာလိမ့်မယ်ဆိုပြီးတထစ်ချမျှော်လင့်လို့တော့ရနိုင်မယ်မဟုတ်ကြောင်းပါ
၈ရက်နေ့ဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger အစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့တေးချစ်တော်ရရှိနေအတွက်မြန်မာသတင်းလေးတစ်ပုဒ်နဲ့လည်းဖျော်ဖြေပေးဦးမှာဖြစ်ပါတယ်နော်အခုအရင်ဦးဆုံး VOE ကို Messenger ကနေပြီးတော့စာရေးလာတဲ့တော်ရရှိနေရဲ့စာတို့လေးတွေဖော်ပြပေးကြပါမယ်ဦးဆိုင်ကမ်ပတန်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မင်္ဂလာပါ VOE ခင်ဗျာထုံးလွင်သူနားဆင်သူတွေအားလုံးဘေးကင်းကျန်းမာကြပါစေဗျာတဲ့ဟုတ်ကဲ့အမတန်မင်္ဂလာရှိတဲ့နှုတ်ခွန်းဆက်စကားဖြစ်ပါတယ်အထူးကျေးဇူးတင်ပါတယ်ရှင်အနော်ဆိုတဲ့သွားရှင်ကတော့ VOE ကိုနားထောင်လာတာ25နှစ်ရှိပါပြီကျေးဇူးပါနော်တဲ့ကျွန်တော်တို့ကပြန်ပြီးတော့ကျေးဇူးတင်ကြပါတယ်စိန်ဝင်းဆိုတဲ့သွားရှင်ကတော့အစီအစဉ်များအလွန်ကောင်းပါတယ်ခင်ဗျာ VOE အထူးအောင်မြင်ပါစေကြောင်းဆုတောင်းလိုက်ပါတယ်တဲ့ကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ဆုတောင်းပေးတဲ့အတွက်ကောနားဆင်ကြည့်ရှုအားပေးတဲ့အတွက်ကောအထူးကျေးဇူးတင်ပါတယ်နော်သုတဆိုတဲ့သွားရှင်ကတော့ VOE 1တော်သားများအားလုံးကျန်းမာကြပါစေလို့ဆုတောင်းပေးနေပါတယ်ဗျာ VOE VOE ကထုတ်လွှင့်ပေးနေတာတွေကိုအမြဲတမ်းအားပေးနားထောင်နေသူပါအခုလိုသတင်းမှန်တွေကိုစဉ်ဆက်မပြတ်နားထောင်နေမှာပါအားလုံးကိုကျေးဇူးတင်ပါတယ်လို့ပြောလာပါတယ်အခုဆက်ပြီးတော့ပဲ Messenger ကနေပြီးတော့တည်ကျင်တာလေးတွေမေးလာတဲ့သွားရှင်တွေရဲ့စာတွေကိုဆက်ပြီးတော့ဖြေကြားပေးကြပါမယ်။ Albert Wong ဆိုတဲ့သွားရှင်ကဆန်ဒီယေဂိုကနေနားထောင်နေပါတယ်။အမေရိကန်ပြည်အောင်စုအနောက်ခြမ်းဆန်ဒီယေဂိုမြို့ကနားဆင်နေပါတယ်လို့ပြောတာပါ။သူကတော့အတန်လွင့်တာပြတ်တောင်းပြတ်တောင်းဖြစ်နေလို့ပါဆိုပြီးအကြောင်းကြားလာပါတယ်။ဟုတ်ကဲ့ကျွန်မဒီမှာမေးချင်တာက Facebook ကနေထုတ်လွှင့်မှုဖြစ်တာပါလားဆိုတာကိုပါရှင်။အမေရိကန်ပြည်သူကနားထောင်နေဆိုတော့ Facebook ကလို့ထင်မိပါရဲ့နော်။ဒါဆိုရင်တော့ Internet line တစ်ချက်စစ်ကြည့်ပေးပါလို့ပြောချင်ပါသေး။ကျမတို့ရဲ့ထုတ်လွှင့်မှုအစီအစဉ်တွေကဒီဘက်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တာဖြစ်ပြီးတော့ဟိုတက်ဆက်ထဲလဲထုတ်လွှင့်တာဖြစ်တဲ့အတွက်ကြောင့်မလို့ပြတ်တောင်းပြတ်တောင်းဖြစ်နေတယ်ဆိုရင်တော့ကိုယ့်နေမြေက Internet line ကိုပြန်ပြီးတော့စစ်ကြည့်စီချင်ပါသေးနော်။ VOE ကိုကြည့်ရှုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။မဲသနာကျော်တို့ဆိုပြီးတော့စာရေးပြီးအကြောင်းကြားလာတဲ့နောက်ထပ်သောရရှင်တယောက်ကတော့ကျမတို့ရေဒီယိုအစီအစဉ်တွေကိုသူရေဒီယိုကနေဖန်တာအဆင်မပြေဘူးလို့ပြောလာတာပါ
။ Sound on the Dread Radio Frequency တွေမပြောင်းရသေးဘူးနော်။ညာဘက်ဆို MW line လက်မှာသာဖန်လို့ရပါတော့တယ်။ SW line ကလုံးဝဖန်လို့မရတော့ပါ။ပထမနိုင်ယူကတော့ MW နဲ့အဆင်ပြေနေပါတယ်။ဒုတိယနိုင်ယူကတော့လုံးဝမရတော့ပါ။ Radio မှာပါ Saturday Sunday မှာတော့ No Problems ပါ။ Mobile ကငွေကုန်တယ်လေ။free to air ကတော့ every time everyone everywhere လေဗျာ
ဟုတ်ကဲ့ပါအခုလိုလှမ်းပြောတဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျမတို့ဒီမီတာလိုင်းအသစ်တွေကိုအမြန်ဆုံး internet ဆာမျက်နှာပေါ်မှာတင်ထားပေးပါမယ်နော်ကျေးဇူးတင်ပါတယ်သရရှင်မြတ်သူဆိုတဲ့သရရှင်ကတော့သူနားထောင်ခြင်းနဲ့တင်တဲ့ပုတ်ကိုလွှင့်ပေးပါဆိုပြီးပြောလာတာပါသူက VOE Wine တော်သားများမင်္ဂလာပါအမေရိကန်နဲ့တောင်တရုတ်ပင်လယ်ကိစ္စကတင်ထုတ်လွှင့်မှုအားနည်းနေတယ်လို့ထင်မိပါတယ်ပို့ပြီးတော့ကြကြပြင်းပြင်းလေးသိအောင်လို့တင်ဆက်ပေးစီချင်ပါတယ်တောင်းဆိုပါရစေတဲ့ဟုတ်ကဲ့ပါကိုမြတ်သူရေအခုလိုစာရေးပြီးတော့အကြံပြုလာတာကျေးဇူးတင်ပါတယ်နော်ကျွန်တော်တို့နေ့စဉ်တင်ဆက်တဲ့သတင်းတွေမှာသတိထားမိမယ်ထင်ပါတယ်ကမ္ဘာထိပ်တန်းရောက်သတင်းတွေကိုဦးစားပေးပြီးတော့သက်မှတ်ချိန်နဲ့မှာပဲအတက်နိုင်ဆုံးသတင်းတွေဟိုပြည့်ပြည့်စုံစုံဖြစ်အောင်လို့တင်ဆက်ပေးနေရပါတယ်ဒေတာဆောင်ကထိတ်တဲရောက်တဲ့တင်းနေမျက်မှောက်တဲ့တင်းတွေကိုတင်ပြရတာဖြစ်တယ်လို့အချင်းကလည်းအကန့်အသတ်ရှိနေလို့အခုလိုမျိုးကမ္ဘာဒေတာတစ်ခုရဲ့တင်းတွေကိုပဲဦးစားပေးဖော်ပြဖို့ကအခြေအနေမရှိဖြစ်နေတာပါနော်အရေးကြီးတဲ့တင်းတွေဆင်းလိုက်လို့တောင်တရုတ်ပင်လယ်တင်းကအောက်ပိုင်းကိုရောက်သွားတာမျိုးပါဒါမင်းလည်းတောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုကိစ္စပြီးတော့အရှေ့အာရှဒေတာကအမေရိကန်စီးရေးလှုံ့ဆော်မှုတွေဒီလိုတင်းတွေကိုတော့ကျမတို့မကြခဏတင်းတက်ရင်တက်တယ်လို့ဖော်ပြလေးရှိပါတယ်အဲ့လိုမျိုးသတင်းတွေနဲ့ပတ်သက်ပြီးတော့ကျမတို့ထုတ်လွှင့်ခဲ့တာတွေကိုပြန်ပြီးတော့ဖတ်ရှုခြင်းနဲ့ဆိုရင်တော့ပြန်ပြီးတော့နားထောင်လို့လည်းရပါတယ်အဲ့ဒါဆိုရင်တော့ကျမတို့ရဲ့ VOE မြန်မာပိုင်းရဲ့ web စာမျက်နှာဖြစ်တဲ့ bemis.voenews.com ဆိုတဲ့ internet စာမျက်နှာမှာသွားပြီးတော့ဖတ်ရှုနိုင်ပါတယ်နော်အခုလိုအကြံပြုတဲ့အတွက်ထူးကျေးဇူးတင်ပါတယ်ရှေ့လည်းအခုလိုစာရေးပြီးတော့အကြံပြုပါအောင်လို့ဖိတ်ခေါ်ပါတယ်ရှင်မိုးကောင်းကင်ဆိုတဲ့သွားရှင်တယောက်မေးလာတာကိုလည်းဖြေကြပေးချင်ပါတယ်သူကတော့ hi VOE မင်္ဂလာပါတဲ့ကျမ်းမာကြပါစေအားလုံးပဲတဲ့သူက VOE စကားဝိုင်းမှာနိုင်ငံရေးအကြောင်းဝင်ပြောလို့ရလားဗျပြောလို့ရတယ်ဆိုရင်ဘယ်ကနေဘလို့ပြောရမလဲဆိုတာဖြေသွားပေးပါတဲ့ဟုတ်ကဲ့ပါရှင်ဒီသွားရှင်နေအနေနဲ့ကျမတို့အစီအစဉ်ဒီမှာပါဝင်ပြီးတော့ stream နေခြင်းနဲ့ဆိုတော့ကျမတို့စီကနေပုံမှန်ဆိုရင်တိုင်းရလေလိုင်းအစီအစဉ်မှာဝင်ရောက်ပြီးတော့ stream နေနိုင်ပါရဲ့ဒါမဲ့လေလောလောဆယ် COVID ကရောဂါ
အရေးပေါ်ကာလဖြစ်နေတဲ့အတွက်ကြောင့်မလို့ကျမတို့ဝန်ထမ်းတွေအားလုံးနေအိမ်တွေကနေအခုဆိုရင်တော့မတ်လဟို3လပိုင်းနေရနေပြီးတော့17လပိုင်းကုန်တော့မယ်ဆိုတော့ရှစ်လတောင်ရှိလာပါပြီနော်ဒါကြောင့်မလို့ကျမတို့ young street တွေကနေပြီးတိုက်ရိုက်လွှင့်ပေးရတဲ့တိုက်ရိုက်လေလံအစီအစဉ်ကိုခိတခဏရန်နာထားရပါတယ်အခြေအနေပုံမှန်ပြန်ဖြစ်သွားရင်တော့ပြန်ပြီးတော့လွှင့်ပေးပါမယ်အဲ့ဒီအခါကျမသာပါဝင်ဆွေးနွေးဖို့ဆက်ဆက်ဖိတ်ခေါ်ပါရနော်အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ဒါနဲ့တော်ရရှင်တက KB အောင်စောဆွေးရတော်ရရှင်မှာသူကမက်အင်ဂျင်ကိုပြောပြပါ COVID-19 vaccine အကြောင်းဒေါက်တာဇေယသက်နဲ့ Skype ကနေ interview နောက်ထပ် update လုပ်ပေးပါလို့ဟုတ်ကဲ့ကျွန်တော်တို့ interview update လေးတင်ထားပေးပါတယ်ကြည့်လို့ရမယ်ထင်ပါတယ်နော်ကျွန်တော်တို့ Facebook စာမျက်နှာမှာတွားကြည့်နိုင်ပါတယ်ရှင်ဒါမှမဟုတ်လည်းကျွန်တော်တို့ရဲ့ bamis.voanews.com internet စာမျက်နှာမှာတွားပြီးတော့ကြည့်နိုင်ပါတယ်နော်ကျေးဇူးတင်ပါတယ်ရှင်ဒါနဲ့ကျမတို့ဒီ video ကြီးကထုတ်လွှင့်ပေးတဲ့နောက်ထပ်အစီအစဉ်တစ်ခုအပတ်စဉ်တိုင်းစနေနေ့ညပိုင်းမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နားဆင်ရမယ်ထင်ပါတယ်နော်။ဒို့အတန်အစီအစဉ်ဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကတော့ Frontier မြန်မာကနေပြီးတော့အစီအစဉ်တင်ဆက်တာကိုကျမတို့ video ကြီးမြန်မာပိုင်းကနေထုတ်လွှင့်ပေးတာဖြစ်ပါတယ်။ဒီအစီအစဉ်နဲ့ပတ်သက်ပြီးတော့ Direction တရားကြီးရေးလာတာကတော့မောင်မိုးဆိုတဲ့ Direction မှာ
15ရက်17လ2020နေ့မနက်ပိုင်း video အစီအစဉ်ဒို့အတန်နားထောင်ပြီးစိတ်ပူရပါတယ်။မဲဘေးရဲ့နေ့ကကိုဗစ်ကာဝေးစီးကနေနဲ့အညီမလုံကြတာတွေအပူချိန်မတိုင်းတဲ့မဲယုံတွေဆရာဆရာမတွေရဲ့အခက်အခဲများစွာခိုင်းပြီးတော့ဖြစ်တယ်လို့ပြစ်ထားတယ်လို့ဖြစ်နေရဲရွေးကောက်ပွဲပြီးပြန်တော့လဲကိုဗစ်ကာဝေးစီးကနေကိုဖောက်ပြက်ကျူးလွန်ပြီးလူစုလူဝေးနဲ့အောင်ပွဲခံတာတွေတားမဲ့သူမရှိအေးအေးယူမဲ့သူကလည်းမရှိစိတ်တပိုင်းဆိုင်ရာလိုအပ်လွန်းနေရဲကျွန်တော်တို့တိုင်းပြည်မှာမလုံကြပါနဲ့လို့ပညာပေးယုံမေတ္တာရက်ခံယုံနဲ့မရပါဘူးအေးအေးယူမှုအပိုင်းတွေပါမှဖြစ်မှာပါကျွန်တော်တို့အလုံးမှာလဲမတ်စတာခိုင်းပေးမယ်ပထမဆုံးကတော့ဖြုတ်ချင်ဖြုတ်ထားကြတယ်။နောက်ပိုင်းတန်ကြီးတထောင်ရိုက်ပြီဆိုမှတက်ကြတာပါ။တိတ်ပြကြခင်အာဆီယံမှာဗိုလ်ဆွဲမယ်လို့ထင်ပါတယ
်။ဒီသရရှင်မောင်မိုးကဒီကိုဗစ်ကပ်ပြီးတော်တော်ကိုကြောက်နေရတဲ့ကာလ၊ကမ္ဘာနိုင်ငံတွေမှာလည်းဒုတိယလိုင်းဖြစ်နေပြီမလို့အထူးစိုးရိမ်နေရတဲ့ကာလမှာမြန်မာနိုင်ငံမှာတချို့နေရာတွေမှာတိတ်ပြီးလိုင်းနာတာမရှိပါဘူးဆိုတော့သူစိုးရိမ်နေခြင်းနဲ့ရေးလာတာဖြစ်ပါတယ်။အဲ့ဒီပြီးခဲ့တဲ့ဒီဘက်ကပဲကျွန်မကဒီနှစ်ကကိုဗစ်ရောဂါဖြစ်နေလို့ပေါ့နော်ကိုဗစ်အရေးပေါ်အခြေအနေကြောင့်ဝန်ထမ်းတွေအိမ်မှာအလုံးလုံးနေရပြီးတော့ပြည်ကရင်တွေပို့မပို့ဆိုတာမသိကြဘူးပြည်ကရင်တွေဒီနှစ်အတွက်ထရမထရက်ဆိုတာလည်းမသိကြပါဘူးလို့ကျွန်မပြောလိုက်ပါတယ်အဲ့ဒီပြောလိုက်တာကိုကြားပြီးတော့လားမသိဘူးကျွန်မအစီကိုအခုတလောဒီရက်ပိုင်းအတွင်းမှာပဲပြည်ကရင်တောင်းနေစားတယ်အများကြီးဝင်လာတာတွေ့ရပါတယ်ရှင်ဟိုဒီထက်မှာသောရရှင်တယောက်အာယုံဦးဆိုတဲ့သောရရှင်ကမဲရေးသနာကျော်ခင်ဗျားတဲ့ VOA ပြည်ကရင်လေးထုတ်ရင်တစ်ဆောင်လောက်ရချင်ပါတယ် VOA နားထောင်လာတာ15နှစ်ရှိပါပြီတခါမှမတောင်းဘူးပါဦးတဲ့ဟုတ်ကဲ့ပါဟိုပြန်ပြီးတော့ဒီသောရရှင်ပါဝင်ပြက်ကရင်တောင်းထားတဲ့သောရရှင်တွေကိုပြန်ပြီးတော့ပြောရမယ်ရှင်တော့ကျမတို့ဒီနှစ်တော့ပြက်ကရင်ကမသေးကြပါဘူးရှင်ကျမတို့တွေတယောက်မှယုံနေဝင်လို့မရသေးပါဘူးနှစ်ဆလောက်တော့အဆင်ပြေမလားမသိအဲ့ဒါလည်းမကျိန်းသေးဘူးဖြစ်နေပါတယ်ဒါမဲ့လည်းအခုတောင်းထားတဲ့လူတွေရဲ့လိပ်စာတွေကိုတော့မှတ်ထားပါတယ်ထွက်လာရင်လည်းဒီထုံးစံတိုင်းပို့နေကြတိုင်းသောရရှင်တွေကိုပို့ပေးမှာဖြစ်ပါရဲ့နော်ကျမတို့အစီအစဉ်တွေကိုနားထောင်ပြီးအခုလိုပြောလိုက်တာလဲကြားတယ်ဆိုလို့အထူးဝမ်းသာမိပါတယ်။နားဆင်တဲ့သူတွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ရှင်။ဒီဘက်တော့ဒီမှာပဲသောရရှင်ရဲ့ပေးစာတွေကိုရက်ချင်ပါတယ်ရှင်။တိချစ်သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့မေတ္တာတည်းလဲဆောင်ဖြော့ပြပေးဦးမှာဖြစ်ပါတယ်နော်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bami's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင်။ဟိုတော့တင်းစစ်တဲ့ ော်လာရှင်နေကိုမြန်မာသတင်းတပုနဲ့ဖြောပြပေးမှာဖြစ်ပါတယ်မျိုးကြောမြိုင်တည်ဆူထားတဲ့မင်းနာရှိရင်လေဆိုတဲ့သချင်းလေးကိုတငယ်ချင်းတယောက်က Facebook ပေါ်မှာတင်ပြီးတော့အဝေးမြထားလို့နားထောင်ဖြစ်ပါတယ်ဒီသချင်းလေးကသချင်းကောင်းလေးတစ်ပုဒ်ဖြစ်ပြီးတော့နားမထောင်ရတာလည်းတော်တော်ကြာသွားပြီမလို့နားထောင်ပြီးတဲ့သောရရှင်တွေလည်းပြန်နားထောင်ကြည့်မယ်နောက်ပြီးတော့မနားထောင်ရသေးတဲ့သောရရှင်အစ်တတွေလည်းနားထောင်ရင်သူတို့သဘောကျမှာပဲလို့ကျွန်မယူဆပြီးတော့ဒီသချင်းလေးကိုထုတ်လွှင့်ပေးချင်ပါတယ်မျိုးကြောမြိုင်တည်ဆူထားတဲ့မင်းနာရှိရင်လေဆိုတဲ့သချင်းကိုအားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်နားဆင်ကြည့်ပါအောင်နော်ဆိုထားတဲ့မင်းသားရှိရင်လေဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်ချံပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ Show me baby me na shi me Show me the way she bya re Deja
ခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျာမနီနိုင်ငံကစားတောက်ဆိုင်တစ်ခုမှာပန်တာဝဲဝင်ရုပ်တွေကိုအပြည့်ဖြည့်ပြီးကိုရိုနာကပ်ရောဂါကြောင့်လော့ဒေါင်းလုပ်ဆိုင်ပိတ်ထားရတာကိုကန့်ကွက်ဆန္ဒပြခဲ့ပါတယ်။ဒိမန်နိုင်ငံတလိပ်ဆိုင်ရုံတစ်ခုမှာတော့ခရစ်မတ်ဘိုးဘိုးကြီးဆန်တာကလော့စ်အနေနဲ့ကလေးတွေကိုဘေးကင်းကင်းနဲ့ဖမ်းလုံအိမ်ထဲကနေနှုတ်ဆက်ခဲ့ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
ဂျာမနီနိုင်ငံကစားတောက်ဆိုင်တစ်ဆိုင်မှာတန်တာဝက်ဝင်ရုပ်တွေကိုအပြည့်ဖြည့်ပြီးကိုရိုနာကပ်ရောဂါကြောင့်လော့ခ်ဒေါင်းလုပ်ပြီးဆိုင်ပိတ်ချရတာတွေကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ Frankfurt မြို့ကပီနိုစားတောက်ဆိုင်ပန်ရှင် Giuseppe Ficera ကပန်တာဝက်ဝင်ရုပ်တွေကိုတုံပြီးပန်ဒမ်မစ်ကိုရင်ဆိုင်လိုက်ကြပါလို့သူကပြောပါတယ်။ဂျာမနီနိုင်ငံမှာနိုဝင်ဘာလ2ရက်နေ့ကတည်းကအသေးစားလော့ခ်ဒေါင်းအသွားအလာကန့်သတ်ကြတွေကိုလှုပ်ရှားခဲ့တာဖြစ်ပြီးဒီဇင်ဘာလ20ရက်နေ့အထိရပ်တိုးကန့်သတ်ထားပါတယ်။ဒီပိတ်ပင်မှုတွေမှာအရက်ဘားဆိုင်တွေစားတောက်ဆိုင်တွေအပန်းဖြေနေရာတွေကိုပိတ်ထားမှာဖြစ်ပြီးတော့ကျောင်းတွေနဲ့ကုန်စုံဆိုင်တွေကတော့ဖွင့်ထားပါတယ်။အခုလိုပန်တာရုပ်တွေစားတောက်ဆိုင်ထဲမှာထိုင်ပြီးစားတောက်နေတဲ့ပုံကိုအသွားအလာပိတ်ဆို့ထားတဲ့၍မီးတွေဖွင့်ပြီးပြသထားမှာဖြစ်တဲ့အတွက်ဖြတ်သွားဖြတ်လာတွေအနေနဲ့ကြည့်ရှုနိုင်မှာပါ။ဂျာမနီအစိုးရအနေနဲ့လည်းအခုလိုကပ်ရောဂါထိန်းချုပ်ဖို့အကန့်အသတ်တွေကြောင့်ထိခိုက်နေရတဲ့စီးပွားရေးလုပ်ငန်းတွေကိုကူညီဖို့အတွက်ငွေချေးကူညီတွေကိုအမေရိကန်ဒေါ်လာ23ဘီလီယံကျော်အထိဒီဇင်ဘာလအတွင်းမှာပေးအပ်သွားမယ်လို့လည်းကြေညာထားပါတယ်ရှင
်။ဒိမတ်နိုင်ငံတလိမ့်ဆိုင်ယုံတစ်ခုမှာတော့ခရစ်စမတ်ဘိုးဘိုးကြီးဆန်တာကလော့စ်အနေနဲ့ကလေးတွေကိုဘေးကင်းကင်းနဲ့ဖန်လုံးထဲကနေနှုတ်ဆက်ခဲ့ပါတယ်။ဒိမတ်နိုင်ငံမြောက်ပိုင်းအယ်ဘော့တလိမ့်ဆိုင်ယုံမှာခရစ်စမတ်ကာလအတွက်ပြင်ဆင်မှုတွေအပြည့်လှုပ်ဆောင်ထားတာပါ။ဒါပေမဲ့လည်းကပ်ရောဂါကြောင့်စန္ဒာဘိုးဘိုးကြီးအနေနဲ့ကလေးတွေကိုတွေ့ဆုံနှုတ်ဆက်နိုင်ဖို့အတွက်အခုလိုနီးလန်းကိုဖန်တီးထားရတာပါတလိဆိုင်ယုံကိုလာရောက်တဲ့ဧည့်သည်တွေအနေနဲ့ဖန်လုံးကြီးအပြင်ဘက်ကပဲစန္ဒာဘိုးဘိုးကိုနှုတ်ဆက်ကြရမှာပါခင်ဗျာ
ယူကရိန်းနိုင်ငံမှာတော့ပလတ်စတစ်ဘူးဟောင်းတွေကိုချဲလိုက်ရင်လမ်းဘေးခွေးတွေကြောင်တွေစားဖို့အစားတောင်လေးတွေကျလာနိုင်တဲ့ဆက်တမျိုးကိုတီထွင်ထားပါတယ်မျိုးတော်ကီယက်ဖ်ကလူနေအဆောက်အုံတွေထဲမှာတက်ဆင်ထားတာဖြစ်ပြီးတော့စတင်တဲ့ပထမနှစ်ပတ်အတွင်းမှာတင်ပလတ်စတစ်ဘူးအလေးချိန်ပေါင်300ကျော်စုဆောင်ရခဲ့ပါတယ်။ဒီလုပ်ငန်းဟာပလတ်စတစ်အမိုက်တွေကိုရှင်းလင်းပေးပြီးလမ်းဘေးခွေးတွေကြောင်တွေကိုလည်းအစာကျွေးတာကြောင့်ပြဿနာနှစ်ခုကိုတပြိုင်တည်းပြည့်လည်စေတယ်လို့ဒါကိုတီထွင်ခဲ့တဲ့ Rufet Ramoff ကပြောပါတယ်။ပလတ်စတစ်ဘူးတစ်ဘူးထည့်လိုက်ရင်အစားအစာ 20g ကိုထုတ်ပေးတာပါ။အစားအစာခွက်ရဲ့ဘေးနားမှာရေခွက်ကလေးတွေလည်းရှိပါတယ်။ယူကရိန်းနိုင်ငံမှာလမ်းဘေးခွေးတွေကြောင်တွေကိုမှတ်ပုံတင်ထားနိုင်တဲ့စနစ်မရှိပေမဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့သတိဆန်တွေကိုစောင့်ရှောက်ကူညီနေတဲ့ Animal ID အဖွဲ့ရဲ့အချက်လက်တွေအရကတော့ Kiev မြို့တော်တစ်ခုထဲမှာတင်လမ်းဘေးခွေး3000ကျော်ရှိပါတယ်ရှင
်။တောင်ကိုရီးယားနိုင်ငံကတောင်တသမားတစုဟာအမိုက်နဲ့အနုပညာတွေကိုဖန်တီးပြပြီးအမိုက်တွေကိုစီးကန်းတကြစွန့်ပစ်ဖို့နှိုးဆော်နေပါတယ်အသက်30အရွယ်ကင်ကန်အင်းဆိုသူကဥဆောင်တာဖြစ်ပြီးတော့သူတို့အဖွဲ့နာမည်ကိုတန်ရှင်းသောတောင်တက်သူများလို့နာမည်ပေးထားပါတယ်ကိုရိုနာကပ်ရောဂါကြောင့်လူတွေခက်ခွာခွာနေရတဲ့အချိန်မျိုးကြီးကလူတွေဟာတောင်သွားတက်ကြတာများလာကြပြီးတောထဲတောင်ထဲမှာစီးကပ်မဲ့အမိုက်ဆွန့်ပစ်တာတွေလည်းများလာတာပါဒါကြောင့်သူတို့အနေနဲ့ဒီအမိုက်တွေကိုလိုက်ကောက်ပြီးအမိုက်မပစ်ဖို့နှိုးဆော်နေတာပါသူတို့ဖန်တီးတဲ့အမှုပညာပုံတွေဟာလူတွေရဲ့အာယုံကိုဆွဲဆောင်နိုင်ပြီးတော့အမိုက်ကြောင့်တောထဲကတလိမ့်ဆန်လေးတွေဘလို့ထိခိုက်ရတယ်လဲဆိုတာကိုပြသနိုင်တာပါသူ့အဖွဲ့ရဲ့လှုပ်ဆောင်မှုတွေကိုစိတ်ဝင်စားပြီးဝိုင်းဝန်းကူညီခဲ့သူတွေလည်းရှိတာကြောင့်တစ်ချိန်မှာဆိုရင်လူ100လောက်ဝိုင်းကူညီခဲ့ကြပါတယ်တောင်တစ်ခုလုံးကိုတန့်စင်သွားအောင်မလုပ်နိုင်ပေမဲ့လည်းအရေးကြီးတာကအမိုက်တွေဆက်ကောက်နေပြီးတော့လူတွေကိုပြောနေဖို့နဲ့အများကြီးပါဝင်လာဖို့အရေးကြီးပါတယ်လို့ဂိမ်ကပြောပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညပိုင်းအတွက်ဘတ်စင်ခန္ဓာတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ Eritrea နိုင်ငံရဲ့မြို့တော် Asmara မှာစနေနေ့ညကကြီးမားတဲ့ပေါက်ကွဲတဲ့အသံ6တန်ကိုကြားခဲ့ရတယ်လို့ Eritrea နိုင်ငံဆိုင်ရာ American တန်ယုံကပြောပါတယ်အခုလိုနောက်ဆုံးဖြစ်ခဲ့တဲ့ပေါက်ကွဲမှုတွေကတော့ Ethiopia ဆိုရတဲ့တွေက Tigray ပြည်သူ့လူမျိုးရေးတပ် UTPLF သဘုံအဖွဲ့တွေကိုအနိုင်ရလိုက်ပြီလို့အီသီယိုးပီးယားဝန်ကြီးချုပ်အာဘီအာမတ်ကကြေညာလိုက်ပြီးနိုင်ပိုင်းအကြံအစည်ဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ။ဗြိတိန်မှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးခွင့်ပြုချက်မရသေးခင်နဲ့ထုတ်လုပ်ဖြန့်ချီတာတွေမလုပ်နိုင်သေးခင်မှာရောဂါကူးစက်မှုနှုန်းမြင့်တက်နေတာကိုထိန်းချုပ်ဖို့ပိုပြီးတင်းကျပ်တဲ့စီးမြင့်တွေချမှတ်ဖို့ဥပဒေပြုအမတ်တွေကိုဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတိုက်တွန်းထားပါတယ်ခင်ဗျာ။ဒီနေ့နေ့ညပိုင်းအတွက်စီစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုလက်တလောမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီစီစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA စီစဉ်တွေကိုနားဆင်အားပေးကြည့်ရှုရတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ဆက်လက်ကြည့်ပါတော့။
This program has come to you from the Voice of America, Washington.